Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်မတ်လ15ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32တို့အပြင်ရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မဆုမွန်ပါရှင်။အင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရုရှားပေါ်မှာချမှတ်ထားတဲ့ပိတ်ဆို့အရေးယူရာတွေကိုချိုးဖောက်ပြီးရုရှားကိုမထောက်ပံ့မှုတရုတ်ကိုအမေရိကန်ကသတိပေးလိုက်ပါတယ်။မြန်မာပါဝင်မျိုးသမီးတွေပေးဆက်နေရတဲ့အချိန်မှာယူကရိန်းမှာပါဝင်နေပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။နောက်မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုအရေးယူဖို့ကုလမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့ချင်းပြည်နယ်ကံပတ်လတ်မှာချင်းကာကွယ်ရေးတပ် CDF စခန်းတစ်ခုကိုစစ်ကောင်စီကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပါတယ်
။ဒီနေ့ချင်းပြည်ကကျော်ရစ် CDF ဌာနချုပ်ကိုပြည်စစ်မှတ်ထားဆိုတော့အလုံးစုံနဲ့တပ်ဆွဲချစ်တာကျော်ရစ်မှာလည်းနေရာမရှိဘူးကြီးလည်းမရှိရဘူးဆိုတော့ကျော်ရစ်ခုခံမှုမှာတပ်ဆွဲချစ်တာကျော်ရစ်စစ်မှတ်ခံနိုင်တော့ဘူး
။ CDF တာဝန်ခံတဦးပြောပြပေးခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်သခိုင်းတိုင်းရင်းမပင်နယ်တဲကစီရဲအခြေအနေဒုက္ခတွေရဲ့စင်ခေါ်မှုအခက်အခဲတွေနဲ့အတူစစ်ကောင်စီကနေဆ ਿਆ နာတိမ့်မှုစန့်ကျင်တဲ့သူတွေရဲ့နေအိမ်တွေကိုအကြမ်းဖက်ပုံမှန်နဲ့လိုက်ပြီးတော့သိမ်းနေတဲ့အခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ခုရည်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုစောဝင်းလိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
။ရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူတာကိုချုပ်ဖောက်ပြီးရုရှားကိုတရုတ်ကထောက်ခံပံ့ပိုးခဲ့ရင်အမေရိကန်ကအရေးယူဆောင်ရွက်မယ်လို့တရုတ်ကသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးရာရှိဂျိတ်ဆူလီဗန်နဲ့တရုတ်နိုင်ငံသားရေးရာကော်မရှင်ညွှန်ကြားမှုရန်ကျေးကြီးတို့ဟာအီတလီနိုင်ငံရောမမြို့မှာတင်းလှနေက9နာရီအကြာတွေ့ဆုံဆွေးနွေးကြတဲ့အခါအခုလိုသတိပေးလိုက်တာဖြစ်ပါတယ်။အင်ဂျူရောပြောရေးဆိုခွင့်ရှိသူဂျန်ဆာခီကအခုလိုပြောပါတယ်
Should they provide military or other assistance that of course violates
ဒီပါတဲ့အကျိုးဆက်ကိုကြုံကြရပါလိမ့်မယ်။တိတိကျကျအဲ့ဒီအကျိုးဆက်ကဘာလဲဆိုတာကိုတော့ကျမတို့ရဲ့လုပ်ဖို့ကိုင်ဘက်တွေမဟာမိတ်တွေနဲ့ပေါင်းစပ်ညီနိုင်ပြီးဆုံးဖြတ်မှဖြစ်ပါတယ်လို့သူကပြောသွားခဲ့တာပါ။ယူကရိန်းကိုအမေရိကန်တပ်တွေပို့လိမ့်မယ်မဟုတ်ဘူးလို့ပြောထားပြီးဖြစ်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီတောင်းဆိုထားတဲ့ယူကရိန်းပေါ်မပြန်သားရေးစုံသတ်မှတ်ဖို့ကိုလည်းအမေရိကန်ကသဘောမတူခဲ့ပါဘူး။ဂျာမနီနိုင်ငံကအမေရိကန်လေတပ်စခန်းကိုပိုလန်ကသူ့ရဲ့ရုရှားလုံဂျက်လေယာဉ်တွေပို့ပေးပြီးအဲဒီကနေယူကရိန်းကိုဆက်လက်ပို့ပေးဖို့ပိုလန်ရဲ့အဆိုပြုချက်ကိုလည်းအမေရိကန်ကပေးချထားပါတယ်။ဒါပေမဲ့ယူကရိန်းစစ်တပ်အတွက်စည်ရေးဆိုင်ရာလက်ချင်ပညာပေးရေးပုံစံနဲ့ဒေါ်လာတန်း200အကူကြီးပေးရေးကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာခွင့်ပြုခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံကညှိနှိုင်းဆွေးနွေးထားကိုထောက်ခံပေမဲ့စကားပြောဆိုခြင်းအပြင်ပဋိပက္ခကိုညှော့နှဲသွားစေတဲ့လက္ခဏာကိုရုရှားကမပြသေးဘူးလို့အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာခီကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားနဲ့ယူကရိန်းတို့ကတနင်္လာနေ့ကဗီဒီယိုနဲ့ဆွေးနွေးခဲ့ကြရမှာပြောပလောက်တဲ့ရက်လက်ရရှိခဲ့တဲ့လက္ခဏာကိုတော့မတွေ့ကြရပါဘူး။ရုရှားကယူကရိန်းမျိုးတွေကိုဆက်လက်ဘုံကျဲတိုက်ခိုက်နေသလိုရုရှားနဲ့ယူကရိန်းကိုယ်စားလှယ်တို့ဟာအင်္ဂါနေ့မှာဆက်လက်ဆွေးနွေးကြဖို့တော့ရှိပါတယ်။မြို့တော်ခီပြုတ်ကိုရုရှားကဆက်လက်တိုက်ခိုက်နေရမှာလူနေတိုက်ခန်းတွေကိုထိမှန်ပြီးလူအသေးပြောက်ရှိခဲ့ပါတယ်။ယူကရိန်းကိုအရေးပေါ်စစ်ရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီ 13.6 ဘီလီယံပေးရေးအစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ဒီကနေ့မှာလက်မှတ်ထိုးဖို့စီစဉ်ထားပါတယ်။ပိုလန်၊ချက်နဲ့ဆလိုဗေးနီးယားနိုင်ငံဝန်ကြီးချုပ်၃ယောက်ဟာဥရောပကောင်စီရဲ့ကိုယ်စားလှယ်တွေအဖြစ်အင်္ဂါနေ့မှာယူကရိန်းပြည်တော်ခီဖို့တွားရောက်ခဲ့ကြပြီးယူကရိန်းဝန်ကြီးချုပ်ဗိုလိုဒီမာဇယ်လန်စကီနဲ့တွေ့ဆုံအားပေးခဲ့ကြပါတယ်။အင်္ဂါနေ့မှာလူသားချင်းစာနာထောက်ထားရေးလမ်းကြောင်း၉ခုဖွင့်နိုင်မယ်လို့ကြေညာထားတဲ့အကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အီရီနာ ဗာရရှိုကပြောပါတယ်။မနေ့တနင်္လာနေ့တုန်းကတော့မာရီယူပေါမြို့ကနေလမ်းကြောင်းစာအဖွဲ့နန္နာရီအတွင်းမှာကားစီ160ထွက်ခွာနိုင်ရပါတယ်။ရုရှားရဲ့မော်စကိုမြို့တော်မှာတော့ရုပ်မြင်သံကြားလိုင်းနံပါတ် 1 Channel 1မှာညနေသတင်းကြေညာနေစဉ်တွင်ဆန္ဒပြသူတယောက်ကစစ်ဆန့်ကျင်ရေးပိုစတာတစ်ခုကိုသတင်းကြေညာသူရဲ့နောက်ကနေကင်ကျသွားခဲ့ပါတယ်။စစ်ကိုရဝါရဖြန့်နာတွေကိုမြုံကြနဲ့ဒီမှာခမရတို့ကိုလိမ့်နေတယ်လို့သူကင်ဆောင်ထားတဲ့ပိုစတာမှာရုရှားလို့ရေးထားပါတယ်။အမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်ရေးဟာပင်မရေးစီးချောင်းဖြစ်တဲ့နယ်လို့တရုတ်ဝန်ကြီးချုပ်လီကချန်ကပြောလိုက်ပါတယ်။ပ ဘာကြောင့်လဲဆိုတော့ကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဟာအဲဒီပူးပေါင်းဆောင်ရွက်ရေးအပေါ်မှာမူတည်နေလို့ပါပဲလို့သူကဆိုပါတယ်။အမေရိကန်နဲ့တရုတ်ချာရင်ကျဲမှုတကားကိုမပိတ်သိမ့်ဘူးလို့တရုတ်ဝန်ကြီးချုပ်လီကချန်းကတောက်ကြနေကလွတ်တော်နှစ်ပတ်တဲ့အခမ်းအနားအပြီးမှာသတင်းလောက်တွေကိုပြောလိုက်တာပါ။တရုတ်သမ္မတဇီကီပင်နဲ့တရုတ်ကောင်ဆောင်မှုဟာယူကရိန်းမှာသူတို့တွေ့နေရတာတွေကြောင့်နင်ပတိထိုင်မသာဖြစ်နေတယ်လို့သူထင်တဲ့အကြောင်းအမေရိကန်ဘိုးထောက်လိုင်းဌာန CIA ရဲ့ညွှန်ကြားမှု William Burns ကလွတ်တော်ရှေ့မှောက်မှာမကြောက်ခင်ကပြောခဲ့ပါတယ်။ရုရှားတွေကြုံတွေ့ရမယ့်အခက်အခဲကိုတရုတ်ကလည်းကြုံမမြင်နိုင်ခဲ့ကြဘူးလို့သူကဆိုပါတယ်။ဒါ့အပြင်ရုရှားကယူကရိန်းကိုတိုက်ခိုက်ခဲ့တဲ့အတွက်ဖြစ်ပေါ်လာတဲ့ဥရောပနဲ့အမေရိကန်ပုံပြီးစီးလုံးသွားတဲ့ဒေသဆိုင်ရာပြည်နိုင်ငံရေးတရားမှုအပေါ်လဲတရုတ်ကဇရက်မအေးဖြစ်ခဲ့ရတယ်လို့မစ္စတာဘန်းကပြောခဲ့ပါတယ်။ဒီအချိန်မှာတရုတ်ကအနောက်ကိုစော်ကားသလိုမဖြစ်စေချင်ဘူး။ဒါပေမဲ့အမေရိကန်နဲ့ပတ်သက်တဲ့ရေရှည်ချစ်ကပ်ပုံကိုလည်းတရုတ်ကကြောက်မှုမရှိပါဘူးလို့ဂျာမနီနိုင်ငံ Kieltech လို့ကတရုတ်စီးပွားရေးဆိုင်ရာကျွမ်းကျင်သူ Alexander Sankep က VOA ကိုပြောပါတယ်။တရုတ်ကဥရောပလုံခြုံရေးဆိုင်ရာမူပေါင်းတရက်ကိုပြောတဲ့ကြောင်းတရုတ်နိုင်ငံသားဝန်ကြီးကစပိန်နိုင်ငံသားဝန်ကြီးကိုတင်းလာနေကပြောလိုက်ပါတယ်။နိုင်ငံသားဝန်ကြီးတွေဖုန်းနဲ့စကားပြောကြရမှာတရုတ်နိုင်ငံသားဝန်ကြီးဝမ်ဟီကစပိန်နိုင်ငံသားဝန်ကြီး Jose Manuel Abras ကိုပြောကြခဲ့တာဖြစ်ပါတယ်ယူကရိန်းပဋိပက္ခကိုဆွေးနွေးညှိနှိုင်းရေးနဲ့တန်တမာနီးလန်းတွေအဖြစ်မြန်နိုင်လျက်အမြန်ဆုံးအဆုံးသတ်စစ်ပြီးတရုတ်ကငြိမ်းချမ်းရေးအတွက်တက်ကြွလှုပ်ရှားတဲ့အခမ်းအနားကနေပေါင်ဝင်လိုက်မယ်လို့မျှော်လင့်ကြောင်းစပိန်နိုင်ငံသားဝန်ကြီးကပြောခဲ့ပါတယ်လက်ချိန်မှာရုရှားယူကရိန်းညှိနှိုင်းဆွေးနွေးပွဲမှာအားလုံးလက်ခံနိုင်တဲ့တိုးတက်မှုအသစ်တွေရရှိလိမ့်မယ်လို့တရုတ်ကမျှော်လင့်ကြောင်းမစ္စတာဝမ်ဟီကဆိုခဲ့ပါတယ်ယူကရိန်းအရေးကဥရောပမှာလုံခြုံရေးဆိုင်ရာပို့တိုက်မှုတွေနှစ်ပေါင်းများစွာစုပေါင်းလာခဲ့တဲ့ရလဒ်ဖြစ်တယ်လို့တရုတ်ကရှုမြင်ပါတယ်။ဥရောပနဲ့ရုရှားတို့ဆွေးနွေးညှိနှိုင်းကြပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေအတွက်အကျိုးသက်အကြောင်းသက်အဖြေတွေရရှိလိမ့်မယ်လို့တရုတ်ကမျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဟန်ချက်ကြီးထိရောက်ပြီးရေရှည်တည်နှက်တဲ့ဥရောပလုံခြုံရေးဆိုင်ရာမူပေါင်းတက်ကိုချမှတ်နိုင်လိမ့်မယ်လို့လည်းတရုတ်ကမျှော်လင့်တဲ့အကြောင်းမစ္စတာဝါဂျီကစပိန်နိုင်ငံသားရေးဝန်ကြီးကိုပြောကြားလိုက်ပါတယ်။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53 MHz 5.25 kHz 11.83 MHz 5.32 kHz 633 MHz တို့ဖြင့်စနေတနင်္ဂနွေမှာ5.19 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကလူ့ခွင့်ရချုပ်ဖောက်မှုတွေစနစ်တကျနဲ့ကျယ်ကျယ်ပြန့်ပြန့်တိုးပြီးကျွလွနေတဲ့အတွက်အကြမ်းဖက်မှုတွေရပ်တန့်သွားအောင်နိုင်ငံတကာအတိုင်းအဝိုင်းကတိကျပြတ်သားတဲ့အရေးယူမှုတွေချမှတ်ဖို့လိုတဲ့အကြောင်းလူ့ခွင့်ရဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘာရှဲလက်ကတောင်းဆိုလိုက်ပါတယ်။လူနေထူထပ်တဲ့နေရာတွေမှာလေကြောင်းကဘုံကျဲတက်ခိုက်တာလက်နက်ကြီးတွေတုံးပြီးရွယ်ချက်ရှိရှိအရသားတွေကိုပြစ်ခတ်တက်ခိုက်နေတာတွေဟာစစ်ရာဇဝမှုဒါမှမဟုတ်လူသားမျိုးနွယ်အပေါ်ကျွလွနေရာဇဝမှုမြောက်တဲ့အကြောင်း49ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာအစီရင်ခံစာထုတ်ပြန်တာပါမြန်မာနိုင်ငံရဲ့အကြတဲ့ဖြည့်ရှင်းနိုင်ရေးရနိုင်တဲ့နိုင်ငံအနေနဲ့ကုညီရေးအပါအဝင်လူ့ခွင့်ရေးချို့ဖောက်မှုတွေအကြီးအကျယ်ဆက်လက်ကျူးလွန်နေသူတွေကိုနိုင်ငံတကာလူ့ခွင့်ရေးဥပဒေနဲ့အညီအရေးယူနိုင်ရေးနိုင်ငံတကာအတန်းဝိုင်းကိုကော်မရှင်နာမင်းကြီးမီရှဲဘာရှဲလက်ကတောင်းဆိုပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတံခံရရသူတွေအပါအဝင်မျက်မြင်သက်သေတွေလူခွင့်ရေးလှုပ်ရှားသူတွေ155ယောက်ကိုတွင်းစုံမင်းများထားသလိုဂျိုရုဆက်သွယ်ရေးပုံနေနဲ့သတင်းဌာနတွေရဲ့အတည်ပြုချက်ယုံကြည်စိတ်ချရတဲ့လွတ်လပ်ပွင့်လင်းတဲ့သတင်းအချက်လက်တွေကိုအခြေခံတဲ့အကြောင်းနဲ့အစိုးရကစားပါအချက်တွေဟာမြမပြည်သူတွေရင်ဆိုင်နေရတဲ့အခွင့်အရေးချိုးဖောက်ခံရမှုရဲ့တစ်စိတ်တစ်ပိုင်းပဲဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာထိုင်းနဲ့မြန်မာအကြားကနေဆက်ကုန်သွယ်ရေးအတွက်ထိုင်းဘတ်ငွေကိုမြန်မာဘက်ကအသုံးပြုခွင့်ပြုမယ်လို့မြန်မာပြန်ကြားရေးနဲ့ယင်းနှီးမြုံနှံမှုဝန်ကြီးဌာနတွေကပြောပါတယ်အလားတူပဲအိန္ဒိယနဲ့ကုန်သွယ်ရေးမှာလည်းအိန္ဒိယရူပီးငွေကိုမကြာခင်အသုံးပြုခွင့်ပြုဖို့စီစဉ်နေတယ်လို့ဆိုပေမဲ့ဒီကိစ္စနဲ့ပတ်သက်လို့အိန္ဒိယဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးတရုတ်နဲ့မြန်မာအကြားကနေဆက်ကုန်သွယ်ရေးမှာတော့စစ်ကောင်စီဘက်ကတရုတ်ယွမ်ငွေကိုအသုံးပြုခွင့်ပြုထားပြီးဖြစ်ပါတယ်အခုလိုခွင့်ပြုလိုက်တဲ့အကြောင်းကိုတော့မြန်မာစစ်ကောင်စီရဲ့ပြန်ကြားရေးဝန်ကြီးဦးမောင်မောင်အောင်နဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးတို့ကပူးတွဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်ဒေါ်လာအပေါ်မီခိုအားထားမှုကိုရှော့ချလိုက်ခြင်းအပြင်ပြင်ပကပထဝီနိုင်ငံရေးအခြေအနေတွေကြောင့် ရုတ်တရက်ဖြစ်ပေါ်လာမဲ့ငွေလဲနှုန်းအပြောင်းအလဲတွေကိုရှောင်ရှားနိုင်မယ်လို့ဝန်ကြီးဌာနနှစ်ခုကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုလှုပ်ရှားလိုက်ခြင်းအဖြစ်မြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်နယ်လန်ထူရေးအစီအစဉ်ကိုအထောက်အကူပြုစေမှာဖြစ်တယ်လို့လောင်စာစီစည်းတွေမြင့်တက်နေပေမဲ့2022ခုနှစ်ဘန်နာနှစ်အတွက်မြန်မာနိုင်ငံရဲ့ပြည်တွင်းအတည်ငြိမ်ကုန်ထုတ်လုပ်မှုနှုန်းထားဟာအထိုက်လျောက်တိုးတက်မှုရှိမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံပြည်ရင်ထိုင်းနိုင်ငံဟာမြန်မာနိုင်ငံအတွက်ဒုတိယအကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်ပါတယ်။2020-2021ဘဏ္ဍာနှစ်အတွင်းထိုင်းနဲ့မြန်မာနိုင်ငံအကြားကကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ5.3 ဘီလီယံရှိခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံအခြေစိုက်ရေနာစွမ်းအင်ကုမ္ပဏီဖြစ်တဲ့ PTTEP ကမြန်မာနိုင်ငံကနေဇန်နဝါရီလတုန်းကထွက်ခွာသွားကြတဲ့ပြင်သစ်အခြေစိုက်တိုတယ်နဲ့အမေရိကန်အခြေစိုက် Chevron ရေနာကုမ္ပဏီကြီးတွေနေရာမှာအစားထိုးလုပ်ဆောင်သွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာစစ်တပ်နဲ့ငွေကြေးအရဆက်နွယ်လုပ်ဆောင်ခြင်းမပြုကြဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေရဲ့ဖိအားပေးမှုတွေရှိလာပြီးတဲ့နောက်တိုတယ်နဲ့ Chevron ကုမ္ပဏီတို့မြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်ခဲ့ကြတာပါ။မြန်မာနဲ့ထိုင်းနိုင်ငံတို့ကိုလျှက်စစ်မီပေးနေတဲ့ကပ်ပတီပင်လယ်ပြင်အတွင်းကရန်နာဒန်းငွေစီမံကိန်းဟာမြန်မာစစ်တပ်တို့ရဲ့နိုင်ငံခြားငွေအများဆုံးပေးနေတဲ့စီးပွားလုပ်ငန်းဖြစ်ကြောင်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီဒန်းငွေစီမံကိန်းကနေစစ်တပ်အတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်ရရှိစေတယ်လို့ဆိုပါတယ်။မြန်မာ၊အာဖဂန်နစ္စတန်၊အာဖရိကတိုက်၊ဟေတီစတဲ့ကမ္ဘာတဝန်းကကပ်ပေးနေပြည်ပခန့်တွေမှာအမျိုးသမီးတွေဟာအကြီးအမားဆုံးပေးဆပ်ရသူတွေဖြစ်ပြီးအခုယူကရိန်းရေးဟာလည်းအဲ့ဒီစီးရင်ထဲမှာပါလာပြီလို့ကုလသမဂ္ဂအမျိုးသမီးအဖွဲ့အကြီးအကဲကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ကုံဆုံးသွားတဲ့နေတိုင်းဟာယူကရိန်းမှာရှိနေတဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်အနာဂတ်တွေကိုဖျက်ဆီးပစ်နေတယ်လို့အမျိုးသမီးများရဲ့အခြေအနေဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာကုလသမဂ္ဂအမျိုးသမီးများဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်စီမာဘဟုစ်ကအဲ့ဒီလိုပြောကြားလိုက်တာပါ။ကဘာပေါ်မှာရေနံနဲ့ဂျုံအများဆုံးထုတ်လုပ်တဲ့တန်းပြင်းကုအကြာပဋိပက္ခဖြစ်နေတဲ့အတွက်ကဘာရဲ့အခြေခံလိုအပ်ချက်တွေကိုထိခိုက်စေမှာဖြစ်တယ်လို့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုလည်းတက်ရောက်မှုတွေရှိစေမယ်လို့ဆိုပါတယ်။ရုရှားနဲ့ဖြစ်နေတဲ့စစ်ပွဲအတွင်းသေဆုံးဒဏ်ရာရသွားကြတဲ့အမျိုးသားတွေကြောင့်စီမာဘဟုစ်ကထဲတွင်ပြောကြားခြင်းမရှိပေမဲ့ပဋိပက္ခကိုကြုံတွေ့ခံစားနေရသူတွေအားလုံးငြိမ်းချမ်းမှုကိုအမြန်ဆုံးမြင်တွေ့ကြပါစေလို့သူ့အနေနဲ့ဆုတောင်းကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။
ထိတ်တန်းရောက်တဲ့နေ့ကိုဥတ္တမောင်တန်းနဲ့ကိုစောဝင်းလိုင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ချင်းပြည်နယ်ကံပတ်လက်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ချင်းပြည်နယ်ကံပတ်လက်မြို့နယ်မှာရှိတဲ့ချင်းကာကွယ်ရေး CDF တပ်ဖွဲ့ရဲ့အခြေပြုတဲ့ဒီစခန်းတစ်ခုကိုစစ်ကောင်စီတပ်ကဒီကနေ့ထိုးစစ်ဆင်မီတိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ CDF အဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲတွေကြောင့်ပဝင်းကျင်မှာရှိတဲ့ဒေသခံကြေးရွာတွေကရွာသား2000ကျော်ဟာဘေးလွယာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။သူတို့အတွက်အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ဒုက္ခရေးကူညီပေးနေသူတွေကပြောပါတယ်။ချင်းပြည်နယ်ထဲမှာဗုဒ္ဓဖူးနေ့ကအထိနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါ။ချင်းပြည်နယ်တွေကတိုက်ပွဲတွေအခြေအနေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချန်ပြောပြပေးပါရှင်
။ချင်းပြည်နယ်ကံပတ်လက်မြောက်ဖက်မှာရှိတဲ့ချင်းကာကွယ် CDF ဌာနချုပ်စခန်းတစ်ခုကိုဒီကနေ့စစ်ကောင်စီတပ်ဖက်ကအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေအတွင်းအင်အားမများလို့ညနေပိုင်းမှာတက်ဆုတ်ပေးခဲ့ရတယ်လို့ကံပတ်လက် CDF ပြန်ကြားရေးတာဝန်ခံတို့ကပြောပါတယ
်။ကျတော့လည်းလည်းအင်အားမရှိဘူး၊ကြီးလည်းမရှိဘူးဆိုတော့ကျတော့ခုခံနေမှာတော့ဆက်ဆက်ကျတော့တော့မခံနိုင်တော့ဘူးဆိုတော့စခန်းစစ်တေးရမယ်လို့ကျတော့တက်ကံရရတယ်ဒီ3ရက်ရှိတယ်။ပြင်းတော့ကြရတယ်လို့တော့
ချင်းကာကွယ်ရေးတပ်ဖွဲ့တွေစခန်းချထားတဲ့ကံပတ်လက်မြို့မြောက်ဖက်ကဌာနချုပ်စခန်းကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးဝင်ရောက်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့တာပါ။နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေကြောင့်အနီးဝန်းကျင်မှာရှိတဲ့ရွာ၁၀ရွာလောက်ကပြည်သူ2000လောက်ဘေးလွတ်ရာကိုထွက်ပြေးခဲ့ရတယ်လို့စစ်ပေးဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်ကပြောပါတယ
်။အဲဒီမှာရွာတွေက၁၀ရွာလောက်ရှိတယ်။အဲလိုပဲသူတို့ဆောင်ရရတယ်။ခမ်းမန်းချီလူရဲ့2000လောက်ရှိနေဟောက်
။လောလောဆယ်တောတောင်ထဲမှာပုန်းရှောင်ခိုလုံနေကြရတာဖြစ်လို့အကူအညီအလွန်မင်းလိုအပ်နေတယ်လို့လည်းပြောပါတယ်။
တော်မှာကျတော့ပြည်ချင်းများလည်းမရှိလူကြီးတော့ကျောင်းဆက်ခဲ့ဖြစ်နေ
ကံပတ်လက်ဖက်က CDF ဌာနချုပ်စခန်းအပေါ်စစ်တပ်ကဒီကနေ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့မသိရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါရယ်ချင်းပြည်နယ်မတူပီမြို့မှာလည်းမတ်လ12ရက်နေ့ကနေမနေ့က14ရက်နေ့အထိချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြား3ရက်ကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ခံတဦးကပြောပါရယ်
ကောင်စီတပ်ကအင်အား100လောက်ရှိတဲ့တပ်ကဒီမတူပီရဲ့အနောက်ဘက် ီအိန္ဒိယနဲ့ဆက်သွယ်ဖြစ်တဲ့ဒလန်ဂျီမြို့ကနေကာနစီနဲ့လာပြီးတော့မှစလုံးစီ16ချောင်းတိုင်းပဲเนาะ16ချောင်းတိုင်းတက်လာတယ်။အဲ့ဒါကျွန်တော်တို့ဒီမတူတူစီရီယပ်ဖက်ကနေဖြစ်တာပဲเนาะ။ဆယ်နှစ်နေမှကျတော့အကြံစီဖက်က9ရောက်လောက်ပြည်ပဲเนาะ။13နှစ်နေမှကျွန်တော်တို့ဖက်က2ရောက်ကျတယ်ပဲเนาะ။အဲ့မှာစီကောင်စီဖက်ကမ3ရောက်လောက်ဖက်ကျတယ်ပဲ။အလောင်းကတော့10လောင်းပဲเนาะ။တော့ရထားတယ်
။မတူဘီမြို့နယ်လိုင်းလင်းဘီမြို့ကနေထဲပွေစစ်စခန်းကိုအင်အားဖြည့်တင်ဖို့လာတဲ့စစ်တပ်စစ်ကြောင်းတစ်ခုကိုထဲပွေစစ်စခန်းမရောက်ခင်အကြားမှာမတူဘီချင်းကာကွယ် CDF အဖွဲ့ချင်းမျိုးသားတပ်ဦး CNF ပလတ်ဝပူးပေါင်းအဖွဲ့တွေကစတင်ပစ်ခတ်တိုက်ခိုက်ခဲ့တာလို့သူကပြောပါရယ်။သုံးရက်ဇတိုင်ပစ်ခတ်တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီတပ်ဘက်ကထိခိုက်မှုများတယ်လို့ CDF ဘက်ကပြောပေမဲ့လည်းတိကျအတည်မပြုနိုင်ပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မတူဘီမျိုးနယ်အတွင်းဗိုလ်ရုံးတွေကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့စဉ်တပ်ဖွဲ့ဝင်တချို့တန်ရာရခဲ့တယ်လို့ပြောပါတယ
်။မတပ်ပိုင်းကတည်းကကျွန်တော်မျက်နှာ3နာရီတောင်မှတကြည်အဲ့ပါတော့မတူဘီဘက်ကကျွန်တော်နိုင်နိုင်ရွာရဲတောင်ဘက်မှာတော့ကျွန်တော်စမ်းပြီးထောင်ပိုင်းတလုံးကွဲခဲ့တာရှိတယ်။ဟုတ်ပြီ။စစ်တီတချို့တန်ရာရှိတာရှိတယ်။
တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်ပီဆော့ဂုံချေးရွာရဲ့ခရီးရန်ဖျားကျောင်းဆောင်တစ်ဆောင်စာတင်ကျောင်းနဲ့လူနေအိမ်တလုံးထိခိုက်ပျက်စီးခဲ့ပါတယ်။တိုက်ပွဲဖြစ်ပွားရာအနီးနားကျေးရွာတွေဖြစ်တဲ့စခီဟာနဲ့တွီဆော့ကုံကျေးရွာကကျေးရွာသားတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ချင်းပြည်နယ်မှာချင်းကာဝေးပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတိမ်းနဲ့ချီပြီးရှိပါတယ်။အိန္ဒိယနိုင်ငံဘက်မှာတွားရောက်ခိုလုံနေကြတဲ့ဒုက္ခတွေလည်း3000ကျော်လောက်ရှိပါတယ်ခင်ဗျာ
။ချင်းပြည်နယ်ဘက်ကတိုက်ပွဲတွေအခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းရင်းမပင်ဘက်ကတိုက်ပွဲအခြေအနေနဲ့ဒုက္ခတွေရဲ့ဒီစိန်ခေါ်မှုအခက်အခဲတွေအကြောင်းကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းထဲမှာချောင်းဦးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးတွေဆက်ပြီးတော့လုပ်နေတာမို့လို့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်။နယ်မြေရှင်းလင်းတဲ့အချိန်တွင်းမှာဒေသခံပြည်သူတချို့သေဆုံးတာ၊နေအိမ်တွေမီးလောင်ကျွမ်းတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းချောင်းဦးနဲ့ရင်းမပင်ဘက်ကအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော်ကြော်သိမ်းပြပြပေးပါရှင်။
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိခဲ့တဲ့စကိုင်းတိုင်းချောင်းမြို့နယ်ရွှေလီကြီးရွာကိုမလ14ရက်နေ့ကစစ်ကောင်စီကနေမြေရှင်းလင်းခဲ့ပါတယ်။နေမြေရှင်းလင်းချိန်နေအိမ်တချို့မီးလောင်ခဲ့လို့နေ90နီးပါးမီးလောင်ကျွမ်းခဲ့တဲ့အပြင်စစ်တပ်ကပစ်ခတ်မှုအတွင်းရွှေလီကြီးရွာဒေသခံတအူးသေဆုံးပြီးတအူးဒဏ်ရာရခဲ့တယ်လို့ချောင်းဦးဒေသခံတူကပြောပါတယ်
။ရွှေလီကြီးရွာကိုအိမ်တွေဟိုဟာပေါ့တနက်တည်းတော်ဝင်နေအဝေးဟိုဟာပေါ့ဟိုဒီလက်နက်ကြီးနဲ့ပြစ်တဲ့အတဲမှာပြစ်တဲ့တွေကဒီကအောင်ဆိုတဲ့အသက်20ပြည်သူတဦးအသက်နှစ်ထိကံတာပြီးနေရာပါနေပိုးခြင်းပြီးပြေးသွားတယ်။အဲနောက်တစ်ခါမျိုးသမီးတူတန်ရာရတယ်။သူကတော့ဟိုခုမှခုမှဆေးရုံမှုပေးထားတယ်။နောက်အခုအိမ်ဒီကိုမီးရှို့သွားတဲ့သူကအိမ်ကြီး40ကျော်50ဝန်းကျင်လောက်ဒီတောင်ဆုံးရှုံးတယ်။အဲမနေ့6နာရီလင်းအားကြီးမှအဲ့မှာဒီနေ့ပြည့်ဝင်လာတယ်။အားလုံးပြည့်ဝင်ပြီးအိမ်ကြီးမီးရှို့တာဒါပဲတက်တက်တယ်ဘာမှမရှိဘူး။တက်ပွဲလည်းမရှိဘူး
။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ရှိလီကြီးရွာကရွာနဲ့နှမိုင်ငန်းဝီတဲ့ကံကြီးကုန်းကြီးရွာမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုအပြစ်ထောက်ခံတဲ့ပြည်စောထီးတွေဝင်လာပြီးမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။မလောက်9ရက်နေ့ကကံကြီးကုန်းမှာတက်ဆွဲထားတဲ့ပြည်စောထီးတွေကိုဒေသခံကာကွယ်ရေးအဖွဲ့တွေပူးပေါင်းပြီးဝင်ရောက်တိုက်ခိုက်ခဲ့လို့နှစ်ဖက်အပြန်အလှန်တိုက်ခတ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေရောက်လာပြီးဝေယာ၊ယာကြီး၊စီတခံကြီးရွာတွေကိုရှင်းလင်းခဲ့တာပါ။အဲ့ဒီကြီးရွာတွေမှာလည်းနေအိမ်တချို့မီးရှို့ခံရတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ PDF တွေကကံကြီးကုန်းကျေးရွာကိုဝင်ရောက်တိုက်ခိုက်တယ်ဆိုတဲ့သတင်းအရလူမျိုးရေးတပ်ဖွဲ့ဝင်တွေတွားရောက်ပူးပေါင်းချိန်မှာ PDF တပ်ဖွဲ့တွေဟာရွှေလီကျေးရွာဘက်ကိုစုခွာထွက်ပြေးသွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင် PDF တပ်ဖွဲ့ဝင်တွေရဲ့လက်နက်တချို့ကိုလည်းသိမ်းဆည်းရမိခဲ့ပြီးနေအိမ်85လုံးနဲ့နွား185ကောင်လောက်မီးလောင်ကျွမ်းခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲဒါကတော့ချောင်းဘက်ကအခြေအနေပါ။ရင်းမြင်ဘက်မှာဆိုရင်လည်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ကစစ်ကြောင်းထိုးလာလို့ဒေသခံတွေထွက်ပြေးတင်းဆောင်နေရပြီးဒေသခံတို့ဖမ်းဆီးခံထားရတာရှိတယ်လို့မြောင်ရမားဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုခန့်ကပြောပါတယ်
။တိုက်ပွဲအဲ့မှာဒီခုခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမရှိဘူးမနေ့ကတော့ကရင်းမြင်မျိုးနဲ့ဗန်မွေးလက်ပံဘက်မှာဒီရန်သူစစ်တိုင်းထိုးလာတာရှိတယ်ပေါ့နော်။ဒီဒေသခံတွေကအဲ့မှာဒီဒေသရောက်ကိုခပ်ပြေးနေရတဲ့အခြေအနေပေါ့နော်။ပြည်ရေးဆောင်တွေကိုပြေးသွားတဲ့ခါကျတော့ဖမ်းဆီးခေါ်တောင်းသွားတဲ့အခြေအနေတွေရှိတယ်။အဲဒီမှာဒီအမျိုးသမီးအချို့ပါဝင်တော့တာရှိတယ်။နောက်ပြီးအမျိုးသားအချို့ဖမ်းဆီးခေါ်ဆောင်သွားတာရှိတယ်။အခုလက်တော်ကျွန်တော်တို့ကြားနေရတာတော့အမျိုးသမီးတွေကိုပြန်ဖြစ်ပြီးတော့အမျိုးသားတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောတယ်
။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ Mala Ramabaga Salu Sikonsiga, Sakain Dainega, Pale, Jimabin, Kenni, Mingin, Chongu, Sara Munerigu, Nizin Yese, Nemi Shinan Arilu Nibi, Nain Vimishu Kanyarelu, Lidaganiga, Piovari, Tashi Chema Sikonsiga, Sakain Danga, Muji Lemuga, Rebi, Chan Munerigu, Internet Tato Tavari, the Tuniarima, Polan, you let Tato Nivari, Sikonsiga, Internet Tato B, Nemi Shinan Arilu Nidre,
ပေါင်းနဲ့ချီရဒေသခံတွေစစ်ဘေးဒုက္ခတွေဖြစ်ဘေးလူရနေရာတွေမှာတင်းရှောင်နေကြရပါတယ်ခင်ဗျာစကိုင်းတိုင်းချောင်းနဲ့ရင်းမြစ်ဘက်ကအခြေအနေကိုကြကြသိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီရင်းမြစ်နယ်ကစစ်ဘေးဒုက္ခတွေတွေကြုံနေရတဲ့အခက်အခဲတွေအကြောင်းကိုတင်ပြပေးခြင်းပါတယ်စစ်ကောင်စီတပ်ကနေပြီးတော့နယ်မြေရှင်းလင်းနေတဲ့စကိုင်းတိုင်းရင်းမြစ်မျိုးနယ်တွေ နေငြိမ်သွားတဲ့နေရာတချို့ကိုပြန်သွားတဲ့ပြည်သူတွေရှိပေမဲ့ဆက်ပြီးတော့မှပြေးလွှာပုန်းခုန်နေရတဲ့တောင်းနဲ့ချီတဲ့ဒေသခံတွေလည်းရှိနေပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးပြောပြပေးပါမယ်ရှင်။စကိုင်းတိုင်းရင်းမပင်မြို့နယ်ရမားချောင်းတောင်ဘက်ချမ်းမှာရှိတဲ့နုံကြီးကျေးရွာပါဝင်ပတ်ဝန်းကျင်ရွာတွေဘက်ကိုစစ်ကောင်စီတပ်တွေစီးရဲလှုပ်ရှားနေတဲ့အတွက်ဒေသခံရွာသားတွေဘေးလွတ်ရာကိုပြေးလွှားနေကြရပါတယ်။ထွက်ပြေးတိမ်းရှောင်နေကြရတဲ့ဒုက္ခသည်တွေဟာစားရေးတောက်ရေးတွေခက်ခဲနေတဲ့အပြင်လက်ရှိအချိန်ကပူပြင်းတဲ့ရာသီဥတုထံကြောင့်အများစုကနှာဆေးချောင်းဆိုးတာပြားနာတဲ့ဝေဒနာတွေခံစားနေရတယ်လို့ကိုယ်တိုင်ထွက်ပြေးနေရတဲ့နုံကြီးရွာကတူက VOA ကိုပြောပြပါဗျာ။ည
မှရင်ချင်းလေအမေကတော့လည်းလူသားကြီးပါတော့ဖြားနေကြတယ်ဗျာ။ရာသီဥတုပြီးပြန်ပြီးတော့တကြီးရဲ့ဟိုဒီလမ်းကြမ်းဖြစ်တဲ့လူတွေပါအပါဝင်ပေါ့ဗျာ။အများကြီးပါအဲ့လိုလူတွေပြေးလွှာနေကြရတာ။စားတော့ကလည်းကျုံလို့စားကျုံလို့အိပ်ပေါ့ဗျာ။တော်တယ်လေလူမချင်းတဲ့နေရာကြီးတောင်ဘက်ကရွာဝင်မြောက်ဘက်ကိုပြေးနေမြောက်ဘက်ရွာဝင်နေဆိုတောင်ဘက်ကိုပြေးပေါ့ဗျာပြည်ပြစာသာဖြစ်နေကြတဲ့အခြေအနေမျိုးနဲ့ပြေးနေကြတာဗ
ျမတ်လ12ရက်နေ့ကအင်အားရာနဲ့ချီပါတဲ့စစ်ကောင်စီတပ်တွေဟာနုံကြီးကျေးရွာနဲ့မနီးမဝေးဖြစ်တဲ့ရွာတောင်ကျေးရွာဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်ဝင်လာတဲ့အချိန်လက်နက်ကြီးကြီးထိမှန်လို့ဒေသခံပြည်သူတို့အူတေဆုံးသွားတယ်လို့ပြောပါတယ်အဲ့ဒီအခြေအနေတွေကြောင့်ရွာတောင်ကျေးရွာ၊နုံကြီးကျေးရွာစတဲ့ပတ်ဝန်းကျင်ရွာ73ရွာထက်မနည်းကတောင်းနဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်
။ကြီးရတဲ့ရွာတွေကကျွန်တော်တို့ကြီးရွာတွေဆိုကျွဲကျ၊မြောင်နှုံ၊ငတ်ထောင်၊ပပန်းကြီး၊ကုန်းရွာ၊ချောင်းစုံ၊ရုံးမေတန်၊သတော်ပြင်း၊မြို့ပေါ်ပြောင်းပြားလက်လုံ၊နုံကြီး၊ရွာတောင်၊ကြီးရွာကြီးရတဲ့ရွာတွေကကျွန်တော်တို့အိမ်ကြီးပေါင်း1000ဝန်းကျင်လောက်ကပြီးရဆိုတာအများဆုံး1000ကျော်လောက်ရှိမှာပေါ့ဗျာ။
ပြီးခဲ့တဲ့မတ်လ10ရက်နေ့ကလည်းရင်းမပင်မြို့နယ်ရမားချောင်းမြောက်ချမ်းကလက်ပံတော်ကြီးရွာဘက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အရသာပြည်သူ17ဦးထက်မနည်းအသက်ဆုံးသွားတယ်လို့ဒေသခံတွေက VOA ကိုပြောထားပါတယ်။ဒါကြောင့်လက်ပံတော်ကြီးရွာ၊ကန်တာရွာ၊ရှမ်းရွာနဲ့အနီးဝန်းကျင်ကကြီးရွာတွေကပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးဘေးလွတ်ရာကိုပြေးလွှာနေကြရပါတယ်။အခုရက်ပိုင်းမှာတော့အဲ့ဒီဘက်မှာအခြေအနေတည်ငြိမ်လာလို့တချို့စစ်ပြေးဒေသခံပြည်သူတွေကနေရက်ကိုပြန်လာတဲ့လူရှိသလိုလုံခြုံရေးကိုဆိုရင်လို့မပြန်ရဲကြသေးသူတွေလည်းရှိနေပါသေး။ရာသီဥတုပူပြင်းလို့တောတောင်တွေထဲမှာကြာကြာမနေနိုင်တဲ့အတွက်ဒေသအခြေအနေတည်ငြိမ်လာတာနဲ့နေရက်ကိုပြန်ကျင်နေကြတာလို့ကန်တာရွာကတူကပြောပါသေး
။သူတို့ရဲ့တမန်ရေးရှင်တွေကလည်းရှင်နေမကောင်းဘူးရပါတော့ဆိုတော့သူကနေရာနဲ့တရက်နဲ့တရက်ဘူးရှင်နေလည်းပြင်းလာတယ်မောကမရှိတဲ့နေရာဒေသလေးတွေမှာမောကပြင်ပြီးအိတ်ကြရတယ်ဆိုတော့ကျတော့အဲဒီရတိတုတာကိုမခံနိုင်လို့ပြန်လာတဲ့လူတွေရှိသေးရ။ဒါတော့မြန်မာပြည်ကညညဆိုရင်ခြောက်ခြားတဲ့နေရာဆိုင်ရတာဆိုလို့ပေါ့။ကျွန်တော်တို့တန်သားတို့လည်းတော့တို့ရှမ်းရွာတို့ကတော့ပြန်လာကြသေးရ။ဟိုဘက်ရွာသားတို့ပြန်လှည့်လို့ဆိုတဲ့ရွာတွေကတော့အခုမှပြေးလို့မှားတော့မယ်ရှိသေးရ
။စကိုင်းတိုင်းရင်းမပင်မြို့နယ်ကစစ်ကောင်စီတပ်တွေအင်အားတုံ့ပြန်ပြီးနေတခွေနေမြေရှင်းလင်းနေတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ပြီးတရွာဝင်တရွာထွက်စီးရင်လှူရှားနေတာကြောင့်ဒေသခံတွေပြေးလွှားနေကြရတာလို့ကန်တာရွာကန်တူကပြောပါတယ်
။တရွာဝင်တရွာထွက်ပေါ့သူတို့လမ်းကြောင်းကတော့ဘယ်လိုရှိလဲဆိုတော့ကျွန်တော်တို့ကမသိနိုင်ဘူးလေ။သူကအဝေးကနေပြီးတော့သူတို့ဥရိယာလမ်းကြောင်းကိုလက်နက်ကြီးလိုယူဆရတဲ့အဲဒီနဲ့အတန်အနေနဲ့အုံးကန်တိုင်းနဲ့လည်းနှမ်းပစ်တယ်။သူတို့အဲ့ဒီပစ်တဲ့နေရာကဖုန်းကြီးကြောင်းလိုခိုင်းအဆောက်အဦခိုင်းခိုင်းမှမှကြည့်တဲ့ရက်ဒီနာတွေကိုလက်နဲ့ချင်းနဲ့အရင်လှမ်းပြတယ်အဲ့ဒီဆဲကိုလူရှင်းတဲ့သဘောနေမှာပေါ့ဗျာအဲ့လိုပြည့်ပြီးတော့မှလက်နဲ့ငယ်မှလည်းကြားရတယ်အဲ့လိုတွေနဲ့ဝင်လာတာပေါ့ဗျာ
အခုလိုစကိုင်းတိုင်းရင်းမပင်နယ်ထဲမှာစစ်တပ်ကနေနေရှင်းလင်းမှုတွေလုပ်နေတယ်လို့စကိုင်းတိုင်းထဲကပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းတိုးလာနေပါတယ်နေနေရှင်းလင်းမှုတွေနဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားအများပြားဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင် Sekarang ini memang bermakna acara ini bermaksud sehingga tamu itu sengaja tidak sekarang siapa belum ada jadi sahaja ni dalam soal teringat tempat bermain. Sehingga tamu itu sengaja tidak nak terjual lusa tidaknya. Anu dah ini soya anu jenis pada tidaknya pasai mulai sekarang siapa cepat belok tinggi mulai lalu barai. Atau tujuan acara tamu tidak ada ubi bunga takkan tayar tidaknya nilai ini ini lebih belok tinggi ini apa. Now we are A9 to the channel, A9 to the social media, Shinibare, Yangonga, Laretri, Nanang Biabi Bashi.
Sit Anna Demo Sanchin the Rego, Sikansiga, Selet Nene Nirama, a two Ubri in the Aswe Kayatri Nitane Nene, Thruya, Binsai Murigo, Chepe, Ting Sinibare. A Jampamu Dapje Ubri, Nangano Pongamu Ubri, Sare, a two Ubri in there, Bomata, the Aswe Kayatu, the Chuya Nene, Chepe, Kankayama, Kitty Media go to Changa to Upite.
ကိုတာလွန်ဆောင်ထည့်ရရန်ကုန်မြို့ကနေအိမ်လေတင်စီချိတ်ပိတ်ခံခဲ့ရပါတယ်။ကျွန်တော်တို့မတိကချိတ်ကြတာသူတို့လောက်တာပေါ့နော်။အိမ်ချိတ်ပိတ်ခံရလို့ဘယ်လိုပြောရမလဲဆိုရင်တော့ကိုချိတ်နေတာလေဆိုတော့နှံ့ရောတာပေါ့နော်။ဒါပေမဲ့လည်းတကယ်တော့အသက်ဆုံးသွားတဲ့လူငယ်တွေပေါ့နော်။တော်လိုင်းကြီးနဲ့ပတ်သက်တဲ့သူရဲ့ကောင်းနေနေရှင်လို့ရှိရင်ကျွန်တော်တို့ချိတ်ပိတ်ခံရတယ်ဆိုတော့
ခေတ်သစ်မီဒီယာကိုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီကလုပ်ငန်းလုပ်ခွင့်လိုင်စင်ပယ်ဖျက်ခဲ့ပါတယ်။ခေတ်သစ်သတင်းမီဒီယာရဲ့သတင်းတင်ပြမှုဟာစူပူအောင်ကြွစီအောင်လှုံ့ဆော်ရဲဆိုတဲ့ဆွဆွဲချက်နဲ့ပိတ်သိမ်းခံရတာဖြစ်ပြီးမီဒီယာတိုက်ကိုဝင်ရောက်ရှာဖွေခဲ့တဲ့အပြင်အက်ဒီတာထိပ်ပိုင်ကောင်းဆောင်တွေကိုလည်းတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကကြီနဲ့ကနဦးတရားဆွဲခဲ့ပါတယ်။နောက်ပိုင်းမှာတော့အကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေတွေနိုင်ငံတော်ပုံကံမှုဥပဒေတွေနဲ့ထပ်ပြီးတော့တရားစွဲဆိုပြီးပိုင်ဆိုင်မှုတွေကိုသိမ်းယူခဲ့တာဖြစ်ပါတယ်။အထူးဥပဒေလို့ခေါ်တဲ့အကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေတွေနိုင်ငံတော်ပုံကံမှုဥပဒေတွေနဲ့ပုံမှန်တပ်ခံရသူတွေအပြင်တီလူတွေနေထိုင်နေတဲ့နေအိမ်စီးတဲ့ကားစရတွေကိုငားယူသုံးဆွဲခွင့်ပြုထားသူတွေကိုပါဥပဒေနဲ့အညီအရေးယူနိုင်တယ်လို့သူတို့ကငားရတဲ့ပစ္စည်းတွေကိုလည်းပြည်သူပိုင်အဖြစ်သိမ်းမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီဥပဒေကြောင့်တင်ငန်ကျုံမြို့နယ်မှာအိမ်ငှားတွေတင်ထားတဲ့အိမ်ကလေးတင်းစီခံရတဲ့အိမ်ရှင်တယောက်ကသူတို့သမီးသားစုလုံးထွက်ပြေးနေရတယ်လို့ VOA ကပြောပါတယ်။အငိမ့်ကြဝန်ထမ်းတူဖြစ်တဲ့အဲ့ဒီအိမ်ရှင်ဟာစစ်အာဏာမသိမ်းခင်နှစ်နှစ်ခရဲကအိမ်ယုံငှားရမ်းထားတာလို့ပြောပါတယ်။အဲ့ဒီအိမ်မှာငှားနေကြတဲ့လူငယ်သုံးဦးကိုစစ်ကောင်စီက905ကကြီနဲ့ပုံမှန်တက်တရားဆွဲခဲ့ပြီးတဲ့နောက်နှစ်ဦးကိုအိမ်မှာဖမ်းမိခဲ့ပါတယ်။သူတို့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုဥပဒေပုံမှန်တွေထပ်မံတက်တရားဆွဲဆိုခဲ့တဲ့အချိန်မှာသူတို့ငားနေတဲ့နေအိမ်ကိုတင်စီချိတ်ပိတ်ခဲ့တာပါ။အိမ်ပိုင်ရှင်ကတက်ဆိုင်ရာရဲစခန်းကိုတွားရောက်ဖြေရှင်းဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပဲသူ့ကိုပါဖမ်းဆီးနိုင်တယ်ဆိုတာကြောင့်အခုလိုမိသားစုလိုက်ပေးလို့ရမှာခုချိန်ထိပုံရှောင်နေကြတာပါ။နယ်မြေတစ်ခုမှာလည်းစစ်တပ်ကိုလက်နက်ကင်တက်ခတ်နေတဲ့ PDF အဖွဲ့တွေရဲ့အဝတ်အစားဒစိမ့်တွေကိုလက်ခံရိုက်နှိပ်ပေးခဲ့တဲ့ဒစိမ့်ရိုက်လုပ်ငန်းတစ်ခုကိုချိတ်ပိတ်ခဲ့တဲ့အပြင်အဲ့ဒီလိုလှုပ်ပေးတဲ့အတွက်ဆိုပြီးအကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေတက်ပြီးတော့အမျိုးသမီးတွေအပါအဝင်ကျန်းတဲ့မိသားစုဝင်တူလဲဖမ်းဝရမ်းထုတ်ခံရတာကြောင့်ရှောင်ပြေးနေရကြောင်း VOA ကိုပြောပါရစေ။အခုလိုအကြမ်းဖက်မှုဥပဒေတက်ပြီးတော့ပိုင်ဆိုင်မှုတွေတင်းစီနေတဲ့အပေါ်ပြန်လည်တုံ့တက်ဖို့ဥပဒေပညာရှင်တယောက်ကအခုလိုပြောပါရစေ
။ဒီလိုမှုတစ်ခုအကျဲအမျိုးနိုင်ငံဥပဒေတုံ့ပြန်ဖို့ရှိနေတယ်ဟုဆိုရင်ဒီကအမြဲတမ်းကြည့်တယ်ဆက်နိုင်တဲ့ဥပဒေနဲ့တရားစွဲရမယ်ဆိုဥပဒေမျိုးရှိတယ်အဲ့ဒါကြပါတော့ငါငါတက်ကနည်းဆွေးနိုင်လို့ဒီလိုမျိုးဆိုရင်ကျန်တဲ့တက်ချေဦးရင်းဟိုမဆွေးနိုင်တော့ဘူးနော်အခုကကြတော့ဒီလိုဖြစ်တော့ဆိုဟိုအမှုကငါငါတက်ပြီးနည်းဆွေးနိုင်နေကြပါသေးတယ်ဒါရင်းတက်တဲ့ချင်းချင်းလို့ဆိုတော့ဒီနေရာကျတော့အင်းကြီးတွေနဲ့ဆွေးရတဲ့ကြတော့တာဇန်ချင်းတွေမှာမြင်လာတာပေါ့
စစ်ကောင်စီကချိတ်ပိတ်တင်းစီခံခဲ့ရတဲ့နေအိမ်တွေထဲမှာ NUG ရဲ့ Federal ပြည်ထောင်စုရဲ့ဝန်ကြီးတဦးဖြစ်တဲ့ဒေါက်တာဆလိုင်းလျံမုံစာခေါင်88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင် NLD အစိုးရလက်ထက်ကစွတ်တော်ကိုစလဲဒေါက်တာမေဝင်းမြင့် HIV AIDS ဝေဒနာရှင်တွေအတွက်ပရာဟီတာလုပ်ငန်းတွေလုပ်ကင်ပေးနေတဲ့မဖြူဖြူတင်ရဲ့မိခင်နဲ့အိမ်စာတွေလည်းပါဝင်ပါတယ
်ဆရာနာတိမ်မှုစန့်ကျင်တဲ့သူတွေတက်ကြွလှုပ်ရှားသူတွေနောက် NUG နဲ့ပတ်သက်တဲ့သူတွေရဲ့ပိုင်ဆိုင်မှုတွေကိုစစ်ကောင်စီကနေချိတ်ပိတ်ပြီးတော့တင်းစီမှုတွေလုပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းနှမ်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညစကဝိုင်းနားဆင်ရဖို့ရှိပါတယ်ရှင
်။ UN မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American အတန်ကနေ2022ခုနှစ်မတ်လ15ရက်နေ့အင်္ဂါညရဲ့မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒေသရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကမ္ဘာတစ်လွှားခီးသွားအစီအစဉ်နဲ့အင်္ဂါညစကားဝိုင်းတွေကိုတင်ဆက်ပေးပါမယ်။အခုရင်းဆုံးတော့ American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ယူကရိန်းကိုရုရှားကနေကျူးကျော်တိုက်ခိုက်လာတာသတင်းပတ်3ပတ်ရှိလာချိန်မှာပဲတနင်္ဂနွေနေ့ကရုရှားရဲ့မစ်ဆိုင်းတုံးချီနဲ့ပစ်ခတ်မှုအတွင်းမှာလူတွေဒါဇင်နဲ့ချီအသက်ဆုံးခဲ့ရပါတယ်။နောက်ယူကရိန်းပိုလန်နဲ့ဆက်အနီးမှာရှိတဲ့စစ်တပ်နံစခန်းကိုရုရှားကတုံးချီနဲ့ပစ်ခတ်ခဲ့တာပါ။အနောက်နိုင်ငံတွေအနေနဲ့လေရင်မပြန်တမ်းရဆုံသတ်မှတ်ပေးဖို့နဲ့လေရင်တွေပေးဖို့ယူကရိန်းကဆက်လက်တောင်းဆိုထားပေမဲ့ဒီတောင်းဆိုမှုပယ်ချခံထားရပါတယ်။ VOA သတင်းတော့ Arrest Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မမှာတင်ဆက်ထားပါတယ်ရှင
်ယူကရိန်းနိုင်ငံတို့တပ်တွေပူရက်စီလေ့ကျင့်လေ့ရှိတဲ့ယာဗရီမျိုးကိုရုရှားတွေကလေကြောင်းကနေတနင်္ဂနွေနေ့မှာတိုက်ခိုက်တာကြောင့်ဒဏ်ရာရတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေကိုစေယုံကျင့်ကုသပေးနေရပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့သူ့ရဲ့တပ်တွေဟာရုရှားတပ်ဖွဲ့ဝင်13,000လောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ထောင်ထဲချီတဲ့ရုရှားစစ်ရင်တွေ၊ဒါဇင်နဲ့ချီတဲ့ဂျက်တိုက်လေယာဉ်တွေနဲ့ရဟတ်ယာဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့အထိုင်မှာပြောကြားထားပါတယ်။ VOA အနေနဲ့တော့အခုလိုပြောကြားမှုနဲ့ပတ်သက်ပြီးစီးကြအတိမပြုနိုင်ခဲ့သေးပါဘူး။အခုကမှရုရှားဘက်ကဒါရုဇီဝလက်နက်တွေနဲ့တိုက်ခိုက်လာနိုင်ခြင်းရှိရတဲ့ပတ်သက်ပြီးတော့စိုးရိမ်နေတယ်လို့လည်းယူကရိန်းတာဝန်ရှိသူတွေကပြောထားပါတယ်။လေဗီမျိုးဒုတိယမျိုးတော်ဝန်အန်ရီမော့စကာလန်ကိုကရုရှားသမ္မတဗလာဒီမီယာပူတင်ဟာနျူကလ িয়ার လက်နက်တောင်သုံးနိုင်တယ်လို့ ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
။ As a bomb
ကလေးစေုံကိုလည်းသူတို့ကဘုံးကျဲတိုက်ခိုက်တယ်လို့ဘာပဲဖြစ်ဖြစ်အကုန်လုပ်ပါတယ်။ဘာကြီးအနေနဲ့ဒီပြဿနာကိုအဖြေရှာတင်ပါတယ်။
ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းအရသာပြေဆုံးခဲ့လာပြီးတန်းနဲ့ချီတဲ့ယူကရိန်းနိုင်ငံသားတွေလည်းဒုက္ခတွေဖြစ်လာပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကရုရှားဘက်ကဇီဝဓာတ်ပုံလက်နက်သုံးချက်မှကိုစိုးရိမ်ကြောင်း CNN State of the Union အစီအစဉ်မှာအခုလိုပြောပါတယ်
။ It is a very legitimate concern.
ဒီတန်းစိုးရိမ်ကြီးအခြေအနေပါ။ရုရှားဘက်ကဓာတ်ပုံလက်နက်တွေသုံးချက်မှကိုပြောင်းပါတယ်။သူတို့ကအခုအမေရိကန်နဲ့ယူကရိန်းဘက်ကဓာတ်ပုံဇီဝလက်နက်သုံးလာနိုင်တယ်ဆိုတာမျိုးစွပ်စွဲနေပါတယ်။တကယ်တော့သူတို့ဘက်ကသုံးဖို့ပြင်ဆင်နေတာမျိုးဖြစ်နိုင်ပြီးဒါကိုပြောင်းပြန်လို့တခြားသူဘောအပြစ်တင်ဖို့လုပ်တာပါ။ဒါဟာရုရှားတွေလုံနေတာနီလန်တိုင်းလုပ်တာပါ။
ခုခါရုရှားတပ်တွေကမြို့တော်ကီဖ်ကိုဝိုင်းထားဖို့ချင်းကပ်လာနေပြီးသတိပေးအော်ဒန်တွေလည်းမြို့ထဲမှာဆွညံနေပါတယ်။ယူကရိန်းနိုင်ငံသားအများပြားလည်းရရလက်နဲ့ဆွဲကိုင်းပြီးရုရှားတွေကိုခုခံတိုက်ခိုက်နေပါတယ်။ကျူးကျော်စစ်ကြောင်းနိုင်ငံကထွက်ခွာလာနေသူတွေကိုအိမ်နီးချင်းနိုင်ငံတွေကအကူအညီပေးတယ်လို့တချို့ကလည်းယူကရိန်းစစ်မြေပြင်အထိပါတွားရောက်အကူအညီပေးနေပါတယ်။အမေရိကန်စစ်သနားဝန်ထမ်း Dwight Crowe က Sky News သတင်းဌာနကိုအခုလိုပြောပါတယ်။
And when I saw it, I honestly booked the flight from
San Francisco. ဒီကတည်းကဒီကကယ်လီဖိုးနီးယားမှာလေလမဝယ်ပြီးဒီကိုအမြန်ဆုံးလာခဲ့တာပါကျွန်တော်တို့မျိုးဆက်အတွင်းဒီတိုက်ပွဲကဒီမိုကရေစီကိုကာကွယ်ဖို့နဲ့အာဏာရှင်တွေကိုစန့်ကျင်တဲ့လွတ်လပ်ရေးတိုက်ပွဲမဟုတ်ဘူးဆိုရင်တခြားဘာဖြစ်မလဲဆိုတာကျွန်တော်မသိတော့ပါဘူ
းရုရှားတပ်တွေကယူကရိန်းအရသားတွေကိုတပ်ဖြတ်နေတဲ့အခါအထားတွေကိုစုဆောင်းထားတယ်လို့ Chief နေမင်းရဲချုပ်ကပြောပါတယ်ဒီချက်လက်တွေကို ICC နိုင်ငံကပြည်မှုဆိုင်ရာတရားရုံးကိုပေးပို့သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရုရှားဘက်ကတော့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ
တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါပါရှင်။အင်္ဂါညစကားဝိုင်းမတိုင်ခင်မှာတော့ကမ္ဘာတစ်လွှားခီးသွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တောင်အာဖရိကနိုင်ငံမှာနှစ်ပေါင်း100နီးပါးတက်တန်းကြီးတဲ့မီးရထားဟောင်းကြီးကိုဟိုတယ်အဖြစ်နဲ့အသွင်ပြောင်းလိုက်ပါတယ်။ခရူဂျာအမျိုးသားသဘာဝဘေးမဲ့တောကြီးတွေက Nit Zimbo ma Pepido Saltare, the Maiwin Tajiboma, Mieta Hound to Kugu, Zinkan Deku Campion and Lotara Pepare, the Pawane Titui Nani Nayan Lotare, Mieta Hode Gisigo, Masumia Monet do, Kabatala Kidua Sizingani, Dajaya Amashin.
South Africa nenga shemya bai ma shi de Kruger amyuta tabawa beme doji ha Safari Key 23 atwa mya de beme doji de khu phit bare di beme doji de ga safe nyi ji bo phyat saut tha de Saladi tada ji bo ma ro Kruger Shaledi tada bo ga Miyetha lo name pe tha de thu ja de hotel de khu ko twet ya nai ma de Miyetha Hong ji ko hotel atwin pyaung pi lo South Africa nenga ye tabawa ala re ko apo zi ga ni lut lut lat lat zain khan khan za de khu nai aw lo lut tha ra phit bare ထောက်900ပြည့်နှစ်ပိုင်းတွေကစလို့ဒီခရူဂါတဘာဝဘေးမဲ့တော်ကြီးတွေကတော်ရန်တရိတ်ဆန်တွေကိုရှယ်ဝေးယန်ကြီးကအဲ့တယ်တွေကိုလာကြီးခွင့်ပြုထားတာအခုဆိုရင်အနှစ်တရာလောက်ရှိနေပါပြီအဲ့ဒီအချိန်တွေတုန်းကခီးတယ်တွေကိုတင်ဆောင်လာတဲ့မီယထားကြီးတွေတဘာဝကအခုခရူဂါရှလာဒီဟိုတယ်လုပ်ထားတဲ့နေရာမှာပဲညအိတ်ရန်နာခဲ့ကြတာပါအခုတဘာဝမှာအငြင်းရရထားတဲ့မီယထားဟိုတယ်ကစူးစမ်းဖို့ရောက်လာမ ကြတဲ့ဧည့်သည်တွေကိုဂုဏ်ပြုထားတာဖြစ်တယ်လို့ခရူဂါရှလာဒီတာဝန်ရှိသူတွေကပြောပါတယ်
။ We have the old South African rail and carriages that were upcycled from a train graveyard down in
Ladysmith မြို့မှာရှိတဲ့မြေထားတင်းတိုင်းကနေအာဖရိကမြေထားဟောင်းကြီးကိုကျွန်တော်တို့ပြန်အသုံးပြုထားတာဖြစ်ပါတယ်။တကယ်ကိုလက်ရမြောက်လက်မှုပညာရှင်တွေစောင့်လို့ရေးဖွဲ့ရင်းနဲ့အတူလက်တွဲပြီးမြေထားဟောင်းကြီးကိုအခုလိုခရူဂါရှလာဒီဟိုတယ်ဖြစ်ပြန်လည်အသက်ဝင်အောင်ဖန်တီးခွင့်ရခဲ့ပါတယ်
။1923ခုနှစ်မှာ South African မြေထားလုပ်ငန်းကြီးကခရူဂါအမျိုးသားဘေးမဲ့တော်ကြီးအပါအဝင်ကိုရက်ကြာမြေထားခီးစဉ်ကိုပြေးဆွဲခဲ့တော့ဆလတီတရားကြီးပေါ်မှာညအိတ်ရန်နာတဲ့ခီးတစ်ထောက်ကရေပန်းအစားဆုံးဖြစ်ခဲ့ပါတယ်။အဲဒါကြောင့်အဲ့ဒီပုံစံမျိုးပြန်လုပ်ထားတာလို့သူတို့ကပြောပါတယ်။အဲ့ဒီချိန်တုန်းကအခုဟိုတယ်ဖြစ်နေတဲ့မြေထားကြီးအပါအဝင် South African မြေထားလိုင်းကမြေထားတွေကနေရာစုံကဧည့်သည်တွေကိုတင်ခေါ်လာပြီးဒီတမန်ဝင်တရားကြီးပေါ်မှာနားနေအပန်းဖြေစီခဲ့တာဖြစ်ပါတယ်2020ခုနှစ်တုန်းကတောင်အာဖရိကနိုင်ငံမှာတင်းကျပ်တဲ့ COVID lockdown သတ်မှတ်ချက်တွေထုတ်ပြန်လိုက်ပြီးတဲ့နောက် Safari Key အတွက်လူသိများတဲ့ crew ကဘေးမဲ့တော်ကြီးမှာသူများနဲ့မတူတဲ့ဟိုတယ်ဖွင့်မယ်ဆိုပြီးတော့အကြံရခဲ့ကြတာပါမြေထားတွဲကြီးကိုစိန်ခံတဲခိုကန်းတွေအဖြစ်အသွင်ပြောင်းထားတဲ့ဟိုတယ်မှာစုစုပေါင်းဟိုတယ်ကန်း30ခန်းရှိပါတယ်နေရန်တွေကိုမှန်ကြီးတွေနဲ့လှုပ်ထားတာကြောင့်အဲ့ဒါတွေအနေနဲ့မြစ်ပြင်အလှနဲ့တဘာဝအတိုင်းသွားလာနေကြတဲ့တိရစ္ဆာန်မျိုးစုံကိုမြင်နိုင်ပါတယ်တဲခိုကန်းတွေထဲမှာလည်းအာဖရိကငွေအသက်တွေလွှမ်းမိုးနေတဲ့လက်မှုလက်ရာမြောက်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ
် I have to say when I started looking at it because when I came here a lot of things were not even done
ကျွန်တော်ဒီကိုစရောက်တော့တော်တော်များများမပြီးသေးပါဘူးအခုမြင်နေရတယ်လို့ပြင်ဆင်တွေကကောင်းကောင်းမွန်မွန်မရှိသေးပါဘူးဒါပေမဲ့သူတို့ကဒီနေ့ဒီရက်ဖွင့်မယ်လို့ရက်ပြောပါတယ်အဲ့ဒီအချိန်တုန်းကတဲခိုကန်းအများစုကပိတ်နေကြခြင်းဖြစ်ပါတယ်ဒါပေမဲ့ဒီကတော့ဒီရက်မှာဖွင့်မယ်လုပ်ငန်းစမယ်လို့ပြောတော့ကျွန်တော်စိတ်ထဲတော်တော်စွန့်စွန့်စားစားလောက်တာပဲလို့ထင်မိပါတယ်။အဲ့လိုအချိန်ကြီးဧည့်သည်တွေလာတဲကြလိမ့်မယ်လို့လုံးဝမထင်ခဲ့မိပါဘူး
။ COVID lockdown တွေလောက်ထားချိန်မှာပြင်ဆင်ဖွင့်ခဲ့တဲ့တံတားပေါ်ကမြေထားဟိုတယ်မှာလာတဲသူတွေရှိခဲ့တာကြောင့်ဟိုတယ်ဝန်ထမ်းတွေကိုယ်တိုင်အံ့အားသင့်ခဲ့ကြရတာပါ
။ Ever since we opened we had lots of guests who would be extending
ကျွန်တော်တို့ဟိုတယ်စောက်ဖွင့်ကြတဲ့ကတက်ခွေရဲ့ရက်တူပြီးတော့နေသွားတဲ့ဧည့်သည်တွေနောက်ထပ်ပြန်လာတဲကြတဲ့ဧည့်သည်တွေအများကြီးပါ။တွေ့ကြုံရင်းတဲ့တက်ခုအိမ်မျိုးမှာတော့ဒါမျိုးသိဖြစ်လို့ရှိတာမဟုတ်ပါဘူးကျွန်တော်တို့စီမှာတော့ဟိုတယ်ဆောက်ဖွင့်တဲ့ပထမနှစ်မှာတည်းကအဲ့လိုဧည့်သည်တွေရှိနေကြတာပါအ
ာဖရိကတဘာဝဘေးမဲ့တောတွေထဲမှာ Safari ခရီးထွက်ကြသူတွေအတွက် Big 5 လို့ပြောကြတဲ့ချင်းသစ်၊ချက်သစ်၊ဆင်၊ကျွဲနဲ့ကြံ့စားတဲ့တရိတ်ဆန်၅မျိုးလုံးကိုမြင်တွေ့ရတယ်ဆိုရင်အောင်မြင်တဲ့ခရီးစဉ်လို့ပြောကြပါတယ်ခရူဂါအမျိုးသားဘေးမဲ့တောကြီးထဲမှာအဲ့ဒီ Big 5အကောင့်၅မျိုးလုံးကိုတွေ့ရနိုင်တဲ့နေရာမှာမြေထားဟိုတယ်ကြီးရှိတာမို့ဒီမှာလာတဲကြသူတွေတိုင်းကတိတ်ကိုသဘောကျကြတာဖြစ်ပါတယ
် You know, we've been many places over the world have never experienced anything like this
ဒီဘက်ကနေရာတော်များများကျွန်တော်ရောက်ဖူးပါတယ်ဒီလိုမျိုးတွေ့ကြုံတွေကိုတော့ဗမာမှမရခဲ့ပါဘူးအေးစစ်နားနေနိုင်တယ်သဘောအတိုင်းကျင်းလည်ကျက်စားနေကြတဲ့သားရဲသိဆန်တွေကိုကိုယ့်ရဲ့အိတ်ခမ်းထဲကနေပြီးတော့လှမ်းကြည့်လို့ရပါတယ်သိဆန်တွေအများကြီးကိုဂရင်းပေါ်မှာထိုင်နေတဲ့တော်တိုင်နေတဲ့ကိုမြင်ရတာပါ။ဒါမျိုးတွေ့ကြုံကတော့ကဘာဘယ်နေရာမှမရနိုင်မှာမဟုတ်ပါဘူ
း။ချင်းသစ်တွေချက်သစ်တွေသားကောင်လိုက်ဖန်းတာရေမြင်းတွေကြက်နေကျွဲတွေရေစိမ့်နေတာကိုတကူးတကစောင့်ကြည့်နေစရာမလိုပဲကိုတဲခိုကန်းထဲမှာအပန်းဖြေအနားယူနေရင်ဘေးကင်းကင်းနဲ့ကြီးနေနိုင်တာမျိုးအတွေ့အကြုံက တခြားပဲ safari key မှာမရနိုင်မှာမဟုတ်ဘူးလို့ဧည့်သည်တိုင်းလူလူကပြောကြပါတယ်
We've seen quite a few lodges and things, but this is different. I mean, this is a train.
ကျမတို့တွေ့ဘူးတဲ့တဲခုကနေတိတ်မနေတော့ပါဘူး။ဒါပေမဲ့ဒီလောက်ထူးခြားတာမတွေ့ဘူးပါဘူး။ရက်နေတဲ့မိရထားကြီးပေါ်မှာအံ့ဩစရာစိန်ခံအတွေ့အကြုံတွေရမယ်ဆိုတာတိတ်ကိုထူးပါတယ်။သွားတဲ့ကြည့်မယ်ဆိုပြီးဆုံးဖြတ်ခဲ့တာပါ။
တောင်အာဖရိကနိုင်ငံမှာကိုဗစ်ကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေထိခိုက်နေချိန်ဖွင့်လှစ်ခဲ့တဲ့ဒီခရူဂါရှလာတီဟိုတယ်ကဒေသခံတွေအတွက်အလုပ်အကိုင်ခွင့်အလန်းတွေကိုလည်းရစေခဲ့ပါတယ်။2022ခုနှစ်ကုန်ပိုင်းမှာကူးစက်မြန် Omicron ကပ်ရောဂါတွေဖြစ်လာချိန်မှာတော့နိုင်ငံတကာခီးသွားတွေနေသွားတဲ့အတွက်ဟိုတယ်ရဲ့ဝင်ငွေ20ရာခိုင်နှုန်းလောက်ထိခိုက်ခဲ့တယ်လို့ဟိုတယ်မန်နေဂျာက Reuters သတင်းဌာနကိုပြောထားပါတယ်။အခုတော့ကမ္ဘာနိုင်ငံတွေကခီးသွားကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့နေကြပြီဖြစ်လို့နိုင်ငံတကာကခီးသွားဧည့်သည်တွေပြန်များလာနေပြီလို့ပြောပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
တဘာဝကိုအနီးကပ်ခံစားနိုင်မဲ့တောင်အာဖရိကကမီယက်ထဟိုတယ်ကြီးကြောင့်မဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့အင်္ဂါညစကပိုင်းကိုတင်ဆက်ပေးစီမှာတယ်။ဒီသတင်းပတ်မှာတော့မြမလုံကြုံရေးနဲ့ငင်းချမ်းရေးလက်ရှိနဲ့ရှေ့အလားအလာတွေအကြောင်းကိုပြောပြပေးထားပါတာ။2022ခုနှစ်ရဲ့တစ်နှစ်လုံးမှာမြမနိုင်ငံတွင်းမှာတိုက်ခိုက်တပ်ဖြတ်မှုတွေဆက်ပြီးတော့ရှိနေမယ်လို့သုတေသီတူကခန့်မှန်းပါတယ်။ဆီယနာသိမ်းမှုနောက်ဆက်တွဲမြန်မာနိုင်ငံရဲ့ပြည်ပခါတွေကိုသွေးထွက်တန်ယူနေနေနဲ့ဖြည့်ရှင်းနိုင်မယ့်အခြေအနေဒီကနေ့အထိတော့မတွေ့ရသေးဘူးလို့လည်းလေ့လာသူတဦးကရှုမြင်ပါတယ်မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာ Institute MNPS ကနေမကြသေးခင်ကမှထုတ်လိုက်တဲ့မြန်မာလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအစီရင်ခံစာမှာစာမျက်နှာ200ကျော်ပါပြီးတော့2020နဲ့2021ခုနှစ်အတွင်းလက်နက်ကိုင်တိုက်ပွဲအခြေအနေအရရက်အပြင်ဆီယနာသိမ်းမှုနောက်ပိုင်းမှာဖြစ်ပေါ်လာတဲ့အကြမ်းဖက်လုပ်ရက်တွေဆီယနာသိမ်းမှုစန့်ကျင်သူတွေနဲ့အားပေးထောက်ခံသူတွေကိုအင်အားသုံးပြီးတော့နှိမ်နှင်းဖြိုခွဲတာစတာတဲ့ဖြစ်စဉ်တွေနောက်ဖြစ်တဲ့အကြိမ်အရေအတွက်သေဆုံးသူအရေအတွက်စတင်အဖြစ်ဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာအပေါ်မှာအခြေခံပြီးMNPS ကအမှုဆောင်ဒါရိုက်တာဦးမင်းစောဦးမြမအရေးလေးလာတုံးသက်သူစာရေးဆရာဦးတန်းစိုးနိုင်တို့နဲ့ကိုကျော်ကျော်သိန်းမင်းမြန်ဆွေးနွေးထားတာနားဆင်ပါရှင
်ဦးတန်းစိုးနိုင်ကိုမင်းစောဦးရေဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့ဟုတ်ကဲ့ပါကျွန်တော်တို့အခုဒီကဥပဒေထားပြီးတော့ဆွေးနွေးမှာကဒီကိုမင်းစောဦးတို့ရဲ့ MIPS ပေါ့နော်ဒီ Peace and Security Institute ပေါ့ My Institute for Peace and Security ညီငယ်တဲ့လူလူရေးဆန်တမ Institute ကပြီးခဲ့တဲ့ရက်ပိုင်းကထုတ်တဲ့ဒီလူလူရေးဆန်ရာအစီရင်ခံစာဒီပုံမှာအခြေခံပြီးတော့ဆွေးနွေးပါမှာဆိုတော့ဒီအစီရင်ခံစာကစာမျက်နှာ200ကျော်ပါတာကျွန်တော်တွေ့ရပါတယ်ဆိုတော့ကိုမင်းစောဦးအရင်စပြောတာဒီအစီရင်ခံစာရဲ့အဓိကဥတီချက်ရွေချက်ကဘာများပါလဲ
ကျွန်တော်ဒီလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအစီရင်ခံစာကိုကျွန်တော်နှစ်ပိုင်းထုတ်ပါတယ်။ဒါကကျွန်တော်တို့ရဲ့လုံချင်ရောက်ပါ။ကျွန်တော်တို့ဒီအစီရင်ခံစာမှာဆိုလို့ရှိရင်ဒရိုင်းပြည်လုံးမှာဖြစ်တဲ့တိုက်ပွဲဖြစ်တဲ့အခြေအနေပေါ့နော်။အဲ့ဒီအခြေအနေမှာကျွန်တော်တို့တချို့တိုက်ပွဲအဖြစ်များတဲ့အခွဲတွေဆိုလို့ရှိရင်တစ်ခွဲချင်းစီရဲ့အနေအထားတွေကိုကျွန်တော်တနင်္လာနေ့ကိုသုံးသပ်တယ်။သူတို့ရဲ့ไอ้ปวยဖြစ်တဲ့အခြေအနေလားရဘယ်လိုရှိလဲဘယ်လိုသွားနေလဲဒါကိုကျွန်တော်သုံးသပ်တယ်ပေါ့เนาะ2020မှာတော့အဲ့ဒီချိန်တော့ရှိခဲ့တဲ့ဒီလုံခြုံရေးဆိုင်ရာအနေထားတွေငြိမ်းချမ်း process ဘယ်လိုရှိနေလဲဟာလာဘယ်အခွဲနဲ့တိုက်ပွဲတွေကတော့ငြိမ်းနေတယ်ဘယ်အခွဲနဲ့တွေကတော့ဖြစ်နေတယ်ဒါကိုကျွန်တော်သုံးသပ်ပါတယ်2021မှာတော့ကျွန်တော်အဓိကထားပြီးသုံးသပ်တာကဒီအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတဲ့ပေါ့เนาะဒီနောက်ဆက်တွဲဒီလူလူတော်လန်ပုံကံမှုတွေနဲ့ပတ်သက်ပြီးတော့လူလူအောင်ကြောင်းမှုတွေမှာအဲ့ဒါဒီဖြုတ်အောင်အရပ်သုံးမှုတွေဘယ်လောက်ရှိလဲတော့လေ့လာသုံးသပ်တယ်။အဲနောက်ပြီးတော့ဒီနောက်ဆက်တွဲဖြစ်တဲ့တိုက်ပွဲတွေဖြစ်တဲ့အနေအထားတွေကျွန်တော်လေ့လာသုံးသပ်တယ်။ဒါတွေဖြစ်တဲ့ပတ်သက်ဘယ်အဖွဲ့နဲ့တိုက်ပွဲတွေကတော့ပိုဖြစ်လာတယ်ဘယ်အဖွဲ့နေနဲ့တိုက်ပွဲတွေကတော့ပိုနည်းသွားတယ်ဆိုတဲ့ဟာကိုလည်းကျွန်တော်လေ့လာသုံးသပ်တယ်။ဘယ်အဖွဲ့တွေကတော့အဲ့လားလက်ရှိစီစွာရကိုဆက်လက်ထိန်းထားဆိုတော့လည်းကျွန်တော်လေ့လာသုံးသပ်တယ်။နောက်ဒီအပြင်မှာဒီ targeted killing လို့ခေါ်တဲ့ဒီလက်မကင်မဟုတ်တဲ့သူတွေကိုပြတ်မှတ်ထားတောက်ချက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်လေ့လာသုံးသပ်မှုတွေကျွန်တော်လုပ်ပါတယ်။အဲ့တော့ကျွန်တော်တို့ရဲ့အစီအကံကတော့ဟိုတစ်ခုတည်းကိုကြည့်တာမဟုတ်ဘူးနော်။အခြေအနေအရရကိုပတ်ပေါင်းသုံးတယ်ကျွန်တော်ကြည့်ပြီးတော့လုံခြုံရေးငြိမ်းချမ်းဆိုင်ရာကိုသုံးသပ်တဲ့အစီအကံတော့ဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဦးနာကိုမင်းစောကိုပြောသွားတဲ့အချိန်မှာပါပါတယ်။ကျွန်တော်လည်းဟလာ report တစ်ခုလုံးကို ချိန်ပြီးတော့မဖတ်နိုင်ခဲ့ပေမယ့်အများအပြင်ကျွန်တော်အကျဉ်းချုပ်နှစ်ချုပ်ရေးထားတာ၄နောက်ဂျန်တဲ့အခန်းကဏ္ဍ၄ဆိုတော့ဖတ်တဲ့အခါမှာကျွန်တော်သတိထားမိတာကခုနကကွန်မြူနီစာကိုပြောထားတဲ့ targeted killing ပေါ့နော် targeted killing ဆိုတဲ့နေရာမှာဟလာလူသူတယောက်ကိုဒီတာဥတီကျက်ထားပြင်မှတ်ထားပြီးတော့ဟလာတပ်ဖြတ်တဲ့ကိစ္စတွေဆိုတာကဏ္ဍတစ်ခုနဲ့တခြားရေးထားတာကျွန်တော်တွေ့ရပါတယ်အဲ့ဒီမှာဒီအနာသိန်းစစ်ကောင်စီနဲ့ပေါင်းနေစစ်ကောင်စီကိုတရင်ပြည့်တဲ့ဒလန်လုတ်တယ်ပေါ့အဲ့လိုမျိုးဆွဆဲခံရလူတွေအသက်ခံရတဲ့ဖြစ်ချက်တွေကိုရေးထားတာတွေ့ရပါတယ်ဆိုတော့ကိုမျိုးစုံဦးတို့အမြင်ကအဲ့ဒီလူတက်ဖြတ်တဲ့ခြေရတွေအတွက်ဘယ်သူကိုအပြစ်တင်ရမယ်လို့မြင်လဲ
အပြစ်တင်နေပါတယ်ကျွန်တော်တို့အလုပ်ကဟိုအပြစ်တင်တဲ့အလုပ်မျိုးကျွန်တော်တို့ researcher ဆိုတော့ဘာဖြစ်လဲဆိုတဲ့ဟာကိုကျွန်တော်တို့ကဟိုဒီကျွန်တော်တွေ့ရှိချက်ကိုကျွန်တော်ပြောပြတာပေါ့နော်ဒီခုနကအဖြစ်တင်တယ်ဆိုတော့ဒါနိုင်ငံရေးအရာတရားဥပဒေအရာနောက်ဆက်တွဲဖြစ်တဲ့ကိစ္စလေပေါ့နော်အဲကျွန်တော်တို့တွေ့ရှိချက်တွေကိုကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီပြစ်မှတ်ထားတပ်ဖြတ်တယ်ဆိုတဲ့အတိတ်တွေကလက်နက်ကိုင်မဟုတ်တဲ့လက်နက်ကိုင်မဟုတ်တဲ့အာသူတွေကိုနိုင်ငံရေးအရာအကြောင်းတရားပေါ်အခြေခံပြီးတော့ကြိုးတင်ကျန်စီပြီးတော့တပ်ဖြတ်တဲ့ကိစ္စတွေအားလုံးကိုဒါကကျွန်တော်တို့ဟိုတက်ကက်တဲ့ကိလင်းပေါ့နော်ပြစ်မှတ်ထားတပ်ဖြတ်တယ်လို့ကျွန်တော်တို့သတ်မှတ်တယ်ပေါ့အဲ့တော့ဟိုအင်္ဂလိပ်လို့ဆိုလို့ရှိရင်တော့ extra judiciary ကိလင်းကိုခေါ်ကြတာရှိတယ်ဒါကတော့တရားစီရင်မှုတရားစီရင်မှုမျက်ကွယ်ပြုပြီးတပ်ဖြတ်တဲ့မှုပေါ့နော်အဲ့ဒါမျိုးနဲ့တော့တစ်ဆက်တည်းကြောက်တယ်တစ်ဆက်တည်းတော့မကြောက်ဘူးပေါ့နော်ဥပမာတရားစီရင်မှုမျက်ကွယ်ပြုတပ်ဖြတ်တယ်ဆိုတော့ဥပမာဟလာကိလင်းလေးနဲ့အယက်သားတရားကိုတွေးလို့ဟလာတပ်ဖြတ်တာမျိုးဒါဒါ extra judiciary ကိလင်းဒါပေမဲ့ကျွန်တော်တို့ definition ရတယ်ဒါတက်ကက်တဲ့ကိလင်းမဟုတ်ဘူးဟုတ်လားပြတ်မှတ်ထားတက်ဖြတ်တယ်ဆိုတော့သူစနစ်တကျကိုကြံရွယ်ပြီးတော့ဒီလိုတတ်မယ်ဆိုပြီးတော့ဟုတ်လားအချိန်နေယူပြီးတော့ဟုတ်လားလေးလာပြီးတော့ဟာတော့ဒီလိုဟုတ်လားကြံစီပြီးတော့တက်ဖြတ်တဲ့ဟာပြောတာကဟိုတက်ကက်တဲ့ killing ပေါ့အဲ့တော့တက်ကက်တဲ့ killing က extra judiciary killing လားဆိုတော့ဟုတ်တယ်ဒါပေမဲ့ extra judiciary killing ဂိုင်းကတက်ကက်တဲ့ killing မဟုတ်ဘူးပေါ့နော်ဒါကျွန်တော်တို့ရဲ့ဒီ research definition အရာပေါ့ဗျဟု
တ်ကဲ့ခင်ဗျာဆိုတော့ဥဒ္ဒစနိုင်အဲ့ဒီလိုမျိုးပေါ့လေဒီပြစ်မှတ်ထားတိုက်ခိုက်တဲ့ခြေရက်တွေနဲ့ပတ်သက်ပြီးတော့ဥဒ္ဒစနိုင်သဘောထားဘယ်လိုရှိကြလဲဒီဥစ္စာတွေကဟလာထိမနိုင်တိမ်းမရအမြဲတမ်းဆိုးရွားတဲ့အခြေအနေမှာရောက်နေပြီလားဒီခြေရက်တွေအပေါ်မှာရောဥဒ္ဒစနိုင်ဘယ်လိုသဘောရလဲ
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒီခြေရက်တွေကိုပြင်မြင်တဲ့အခါမှာဒီခြေရက်တွေဘာကြောင့်ပေါ်ပေါက်လာလဲဆိုရင်ဒီနောက်ခံအခြေအနေနဲ့ကျွန်တော်တို့ကရှင်းဖို့ပြောကြည့်ပါလိမ့်မယ်အဲ့လိုကွင်းဆက်တစ်ခုကျွန်တော်တန်ကျိုးကွင်းဆက်တန်ကျိုးဖြစ်တစ်ချောင်းမှာကွင်းဆက်တစ်ခုကိုကောက်ပြီးဆန်ကြလိုက်မယ်ရှင်တော့တိတ်ပြီးတော့မပြည့်စုံဘူးပေါ့ဗျာအဲ့တော့အခုဒီမှာတက်ခဲ့တဲ့ခင်းကြီးလို့တကယ်ကဟိုပြောနေတယ်ကိုမဲစော်ဦးလို့ပြောနေတဲ့ကိစ္စတွေကတော့တက်တယ်လင်းလင်းပြောလို့ရှင်တချို့တန်းတလန်လို့တော့ကျွန်တော်တို့ဟိုတော်လိုင်းရဲ့ဘက်တော်ဒါအင်အားကြီးဒီဘက်ကဆွတ်သွဲတဲ့လူတွေကသတ်ဖြတ်နေတဲ့ကိစ္စဟာကျွန်တော်ဒါ target တဲ့ killing ဆိုတော့အဲ့ဒါပုံပေါ်တာပါဒါပေမဲ့ကျွန်တော်တို့ကအဲ့ဒီလိုဖြစ်လာတာဟာကျွန်တော်တို့ကဟိုကောင်းတဲ့ကိစ္စဆိုတော့ကျွန်တော်ယူပတ်မဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိစ္စကမလစ်ဆက်အခုတပြည်လုံးမှာဖြစ်နေတာကျွန်တော်တို့နေဦးတော်လိုင်းရေးဆိုတဲ့ကျားစုရဲ့စက္ကစရဲ့လုံလုံရေးဖွဲ့စည်းရေးเนาะအဲ့ဒီအဖွဲ့အစည်းတွေကြောင့်ဖြစ်ပေါ်လာတဲ့ကိစ္စတွေကိုအကြောင်းဒီဖြစ်တာပါအဲ့တော့ကျွန်တော်ကတော့ကျွန်တော်ကဒီတက်ကက်တဲ့ကင်းလင်းဆိုတဲ့ကိစ္စတစ်ခုတည်းပေါ်မှာမူတည်ပြီးတော့ဒီကျွန်တော်တို့ဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပုံသတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့မပြည့်စုံဘူးလို့ထင်ပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ကဒီလိုဖြစ်ရတဲ့အကြောင်းရင်းတွေကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့မိလာဆန်းစစ်မှာသူတွေဆန်းကငါပြည့်စုံမယ်လို့ကျွန်တော်ထင်ပ
ါဟုတ်ကဲ့ခင်ဗျာဒါသူတေသနာသူတွေသူတေတီတွေအနေနဲ့သူတေတီအမြင်ကချင်းကက်တဲ့အခါကလည်းလီလာတုံးတက်သူကလီလာတုံးတက်သူအမြဲချင်းကြတယ်ကျွန်တော်ဒီလိုပဲသဘောရပါတယ်ဆိုတော့ကိုမျိုးတော်အဲ့ဒီလိုဖြစ်ရတွေ့တဲ့မှာစစ်တပ်ဆိုဟလာဒါစစ်ကောင်စီနဲ့ပေါင်းတယ်တရင်ပြေးတယ်လို့ဆွဆွဲတယ်ပေါ့နော်ဆွဆွဲပြီးတော့ဟလာတက်တက်တက်ဖြစ်တယ်အဲ့ဒီလိုဖြစ်ရတွေ့တဲ့မှာတခုခုမြလွဲချော်သွားတယ်ပေါ့အသက်ခံရတဲ့လူကတကယ်တမ်းကျတော့ဟလာတရင်ပြေးလည်းမဟုတ်ဘူးပေါင်းနေတာလည်းမဟုတ်ဘူးဟလာဆွဆွဲပြီးတော့တက်ခံလိုက်ရတာမျိုးပဲရှိတယ်ခိုင်မှုမရှိဘူးဆိုအဲ့လိုမျိုးလွဲချော်သွားတဲ့ဖြစ်တွေ့ရှိရင်အချင်းချင်းမှာအရာတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လုပ်နိုင်မယ်လို့မျှော်လင့်လို့ရပါတယ
်။အဲ့ဒီဟာကိုကျွန်တော်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လုံခဲ့တဲ့ပြီးခဲ့တဲ့အနှစ်80ပေါ့နော်ကျွန်တော်တို့ကိုယ်တိုင်လက်နက်ကင်တော်လိုင်းကြီးလုပ်ခဲ့တယ်။အဲ့ဒီချိန်တုန်းကကျွန်တော်တို့မှတ်မိသေးတယ်ကျွန်တော်ဒီတိုင်းသားကောင်းဆောင်တယောက်ကိုကျွန်တော်မေးကြည့်ခဲ့တယ်ပေါ့နော်။ဒါကြောင့်မို့လို့ဒီတိုင်းသားကောင်းဆောင်တွေဒ ီကာနာဒေါ်လိုင်းနဲ့ကပ်ပဲသေးတယ်ပေါ့ပြည်တွင်းမှာရှိတဲ့ဒီစစ်တပ်ကစစ်ဘိုလ်ချုပ်ကြီးတွေဟိုလုံချက်ပတ်ပြတ်လိုက်မလုပ်လဲသူတို့ရဲ့သားသမီးတွေလုံချက်ပတ်ပြတ်မလုပ်ကြလဲပေါ့ပြောတဲ့အခါမှာအဲသူရှင်းပြတာလေးကျွန်တော်အခုအဲ့ဒီနားထဲမှာရှိသူပြောတာကအဲ့လိုလှုပ်လိုက်တာနဲ့တဲ့ငါတို့တွေအားလုံးကတဲ့ဟိုဖန်အိမ်ထဲမှာနေတဲ့လူတွေဖြစ်သွားလိမ့်မယ်တဲ့အဲ့တော့သူကငါ့ကိုဂဲနဲ့ပေါက်လဲငါ့ရဲ့ဖိုင်ပွဲမယ်ငါ့သူ့ကိုဂဲနဲ့ပေါက်လဲသူဖိုင်ပွဲမယ်ဆိုတာဖြစ်လာတယ်။ဒါကြောင့်လဲဆိုတော့အဲ့လိုတက်ပြီဆိုရင်တဲ့ဟိုစစ်ပွဲမှာတယောက်တယောက်ကိုတိုက်လို့ပေတဲ့ပုံစံနဲ့မတူတော့ဘူးတဲ့။ဒါမျိုးစားဒါ personal ဆံသွားပြီ။ personal ဆံသွားပြီဆိုတော့အပြန်အလှန်ကလဲသားချီတာလေးဖြစ်လာမယ်။ဖြစ်လာတယ်ဆိုလို့ရှိရင်ဟလာဒီသားစုကြီးကပြစ်မှတ်ထားပြီးတက်ဖြတ်တဲ့ကိစ္စတွေဒါလေးဖြစ်လာ။အခုဆိုဖြစ်နေပြီ။အခုဆိုကျွန်တော်တို့ရဲ့လေးလာသုံးသပ်မှုတွေကဒီဟိုအခုခုနကတက်ခရကေလင်းဆိုတာတစ်ဖက်ဆက်ဖြစ်နေမှာမဟုတ်ဘူးအခုဆိုနှစ်ဖက်လုံးမှာဖြစ်နေဟလာခုနကပြောတဲ့ online အဖွဲ့ဒီတရားနေပြီးတော့ပေါ့နော်ဒီတချို့တလန်လို့သတ်မှတ်ပြတယ်လို့သတ်မှတ်တတ်တယ်ဆိုတဲ့ဟာမကတော့ပဲနဲ့ဟလာဒီအခုဒီအသက်ခံရတဲ့လူတွေဘက်ကလည်းဒီဘက်ကလူတွေကိုပြန်ပြီးတော့လှုပ်ချမ်းတဲ့ဟာမျိုးဒါပေါ့အဲ့လူကိုမတွေ့လို့ရှိရင်မိသားစုကိုလှုပ်တာမျိုးမိသားစုကိုပြစ်မှတ်ထားတာမျိုးနောက်ဆိုကလေးတွေကိုပါတတ်တဲ့အစ်စ်တွေကိုကျွန်တော်တို့တွေ့လာနော်အဲ့တော့ကျွန်တော်တို့အရင်နာမည်ကြိုင်တော့လည်းအတွေ့အကြုံရနေရကျွန်တော်ကြည့်မယ်ဆိုလို့ရှင်ဒီလိုကိစ္စတွေမပြီးသွားဘူးဆန်နစ်လည်းမပြီးဘူးအနည်းနဲ့လည်းမပြီးဘူးတစ်ချိန်မှတော့ဆုံးကလာဘလို့ပုံမှန်ပဲဖြစ်ဖြစ်နိုင်ငံရေးစနစ်ပြောင်းသွားတယ်ဆိုတော့မှအဲ့လိုလုပ်ခဲ့တဲ့ဟာတွေခံရတဲ့လူတွေကဟာဥပဒေကြောင့်အရာဟာဟိုတနည်းပုံစံတစ်မျိုးမျိုးနဲ့ဓာတ်တွေကိုပြန်လဲပြီးတော့တူးဆွလာမှဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုကိစ္စတွေကျွန်တော်တိုင်းပြည်အတွက်အင်မတန်မှအနာဂတ်အတွက်ပေါ့နော်အများကြီးအန္တရာယ်ရှိတယ်ဒါဟို chosen trauma ပေါ့နော်တကယ် trauma တစ်ခုလို့မျိုးဆက်အလိုက်ကိုယူသွားမဲ့ကိစ္စမျိုးတွေဖြစ်လာဖြစ်သွားနိုင်တယ်ကျွန်တော်တို့တော့အများကြီးဆိုရင
်ဟုတ်ကဲ့ဒီကျဆုံးနိုင်ငံကကျွန်တော်ပြောသွားသလိုပဲမိသွားသလိုပဲဟလာလွဲချော့သွားတာတွေရှိခဲ့ရင်သူ့ပြက်တွေမှာလည်းနဲတော်ညာလည်းပဲလွဲချော့တာတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့တစ်ချိန်ချိန်မှာအဲ့လိုလွဲချော့သွားတဲ့ပြည်အတွက်အတွက်ရောင်ရမှုတောင်းယူမှုတောင်းခံမှုရှိဖို့လုံနိုင်မဲလို့ညှို့လင်းလို့ရပါသလားခင်ဗျာဒီကျဆုံးနိုင်ငံဘယ်လိုသဘောရပါလဲ
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့ဒီတွင်ကကျွန်တော်တို့မျိုးစုံလိုက်ရုံချမ်းမှုရဲ့စကားစလုံညင်းအဖွဲ့စည်းအပြာလန်းကျွန်တော်တို့တိုက်ခိုက်နေတဲ့ကြားထဲမှာအဲ့လိုကိစ္စတွေကြီးလာနိုင်ပါလေရှိနေနိုင်ပါလေသို့တော့အဲ့ဒီကိစ္စတွေကိုတာဝန်ခံမှုတာဝန်ယူမှုဆိုတော့ဘယ်အင်အားစုကကျွန်တော်တို့ဟိုအနိုင်တိုက်နိုင်မလဲအာဏာရမလဲအဲ့ဒီလိုဖြစ်လာတဲ့ဆုံးဖြတ်ပေးနိုင်တဲ့အချိန်ကြာတာဝန်ခံမှုတာဝန်ယူမှုဆိုတော့ရှိမှာပါအခုဒီကာလမှာတော့မရှိပါဘူးနော်ဒီလိုအပြန်လန်တိုက်ခိုက်နေတဲ့စီးညာကျွန်တော်တို့ရှင်ပြန်တိုက်ခိုက်နေတဲ့အချိန်ဒီမှာဟောဒီပြဿနာတွေဖြစ်ရှင်းမှုဆိုတာမဖြစ်နိုင်ပါဘူးဒီခုနလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုကိုပြန်လည်ထူထောင်နိုင်တဲ့အချိန်တစ်ချိန်ရောက်ရင်တော့လုံကောင်းလုံးနိုင်ပါဘူ
းဟုတ်ကဲ့ခင်ဗျာတော့ပြောရတော့ဒီတိုင်းပြည်ရဲ့ကိုမျိုးတော့ပြောတယ်လို့ဦးနှဆုံးနဲ့ပြောတော့190တမိုင်းကြောင်းတောင်မှဒီဖြစ်ရတွေကအများကြီးခြေနေရလဲအများကြီးပြင်ပြန်ပြေရှင်းနိုင်နေဘူးအလားပြေရှင်းနိုင်မဲ့အလားအလာကလည်းပဲမတဲ့အလန်းဝေးနေသေးတယ်ပေါ့နော်ကျွန်တော်တို့ဒီအကြောင်းတွေပြောရမယ်ဆိုရင်လည်းပဲတနိုင်နဲ့လည်းပြီးမှာမို့နှစ်ပိုင်းနဲ့အားကြီးကျွန်တော်တို့ပြောရမှာပဲဒီစာသုံးသပ်ဆွေးနွေးကြပါဆိုတော့ကျွန်တော်တို့ရတဲ့အချိန်ပြင်ပါပဲအတန်နိုင်ဆုံးအကြံပြင်းသူနေသူသက်ကြားရတဲ့အခါကျတော့ပြည်စုံနေမှာပြည်စုံပါလိမ့်ဒါပေမဲ့ကျွန်တော်အချုပ်လေးကျွန်တော်ဟိုမျိုးစုံနဲ့ဦးနှဆုံးနဲ့ပြောတာသိကြတာကကျွန်တော်တို့အခုစကားပြောနေတဲ့အချိန်ကနေဟလာတိတ်မဝေးလာတဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုလှမ်းမျှော်ကြည့်မယ်ဆိုရင်ကိုမင်းစောဦးဘယ်လိုများမြင်ပါလဲ
အခုလောင်တဲ့နှစ်ဒီထဲမှာတော့ဒီတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေခုနောက်ပြီးတော့ဒီလိုပြစ်မှတ်ထားတပ်ဖြတ်မှုတွေမိသားစုဝင်တွေကိုပါဖတ်တဲ့ကိစ္စမျိုးတွေကကျွန်တော်တိုင်းပြည်မှာပုံများလာနိုင်ပါတယ်အထူးသဖြင့်ဒီပြိပခါတွေပိုရှိနေတယ်ပေါ့နော်ဒီစကိုင်းလိုမျိုးမျိုးမွေးလိုမျိုးမျိုးမှာဒီလိုသိစပြရဖို့ပြရလာတယ်အဲအေးအိုနေရာဒီမှာတော့ခုနကစရာသွေးမှုလို့သိစတယ်ပေါ့နော်အရသားတွေအရသားတွေပတ်ချက်တာအရသားတွေရဲ့ပိုင်ဆိုင်မှုတွေမျိုးစုတာဒါမျိုးတွေတဲ့ပုံပြီးဖြစ်လာမှာပါအခုဆိုလို့ရှိရင်စကိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီရသားဘွားတွေမျိုးစုမှုတွေလည်းကျွန်တော်ကြားပါတယ်ခုနော်အဲဒါတွေမှာတော့ဆက်မှုတွေကိုကျွန်တော်ကြားပါတယ်အဲ့တော့ဟိုလာမယ့်နှစ်တွေကိုကျွန်တော်တို့အခုမြင်ရတဲ့ data တွေရဆိုလို့ရှင်တော့2022တနှစ်လုံးမှာတော့အဲဒီလိုတိုက်ခိုက်မှုတွေတပ်ဖြတ်မှုတွေကဆက်ပြီးတော့ရှိနေတယ်ဟလာဒီအရပ်သားတိုက်ဆုံးမှုတွေဆက်ရှိနေတယ်အဲဒီဖြစ်တဲ့နေရာတွေမှာ ရပ်သားတွေရဲ့ပိုင်ဆိုင်မှုတွေအိမ်တွေဟလာဒီခုနကဆစ်နဲ့ပတ်သက်တဲ့ရာသွေးမှုတွေကျူးလွန်မှုတွေကလည်းဆက်ရှိနိုင်မယ်ဒီတိုက်ပွဲတွေကလည်းဆက်ရှိနိုင်တယ်ဆိုတဲ့အနေအထားကိုကျွန်တော်တွေ့ရပါတယ်ဒါကတော့ကျွန်တော်မြင်တဲ့2022တစ်နှစ်လုံးဖြစ်နိုင်အနေအထားကိုပြောပြတာ
ဟုတ်ကဲ့ကျွန်ဆူနိုင်နေနဲ့ရောကျွန်တော်တို့လက်ရှိအချိန်တွေကနေလက်ရှိအချိန်ကနေတိတ်မဝေးတဲ့အနာဂတ်ကိုပြောချင်ရင်ဘယ်လိုမြန်မာနိုင်ငံမျိုးကိုမြင်ပြီးပါလဲခင်ဗျာ
ဟုတ်ကဲ့အခုကြိုးပမ်းနေကြတယ်ပေါ့ဗျာဗမာပြည်မှာကျွန်တော်တို့ဒီဒီမိုကရေစီပြန်ပြီးတော့ထူထောင်နိုင်ရေးအတွက်နော်ဒီအာဆီယံကနေပြီးတော့ကျွန်တော်တို့ကြိုးပမ်းကြတာပေါ့ဗျာကျွန်တော်ရတာတိုက်တွန်းရတာဒါကကောင်းပါလေသို့တော့အဲ့ဒါကိုလက်တွေ့ဖြစ်လာဖို့အချိန်နေတာဗမာပြည်မှာအခုကျွန်တော်တို့မမြင်သေးပါဘူးအဲ့တော့အဲ့ဒီအချိန်လေးတစ်ခုကိုရောက်ရှိဖို့အတွက်ကတော့ကျွန်တော်တို့ခုနကဒီ PDF တွေနဲ့ဒီစစ်ပုံစီရဲ့လုံညွေးချက်တွေတိုက်ပွဲမှာကျွန်တော်တို့အဆုံးပြပေးနိုင်တဲ့အနေအထားတစ်ခုရောက်အောင်တော့ဆောင်ရအောင်အဲ့ဒီကာလအတွင်းမှာတော့ခုနကပြောနေတဲ့ targeted killing တို့နော် intrajudicial killing တို့ဒါရီယံဆက်ဖြစ်နေဦးမှာပါပဲသို့တော်ညာလဲခုနကလူပေါ့ဗျာနိုင်ငံတကာကြိုးပမ်းမှုနဲ့သပွဲဝိုင်းပေါ်မှာဖြစ်ရှင်းနိုင်တဲ့အနေအထားပြရောက်ရင်နော်ဟိုဒါတော့ဟိုဒါပမာပြည်အတွက်ပြည်သူတန်ယုံမှုနည်းနည်းနဲ့ဖြစ်ရှင်းနိုင်နေခဲ့သို့တော်အဲ့လိုလုံနိုင်ချာအကြောင်းကြည့်တော့မမြင်သေးတဲ့အကြောင်းဟုတ်တော့ဟို
โอเคပါโอเคပါครับโอเคပါครับเนี่ยปาวินซื้อนี่ปี่ดาดูโลต้องตัดไปจ้ะครับแต่สุดท้ายก็ไม่สออูอะทุเวเจซุติมาเลยครับ
โอเคเจซุติม
าโอเคเจซุติมา
ကိုကြော်ကြော်သိအစီအစဉ်တင်ဆက်ခဲ့တဲ့အင်္ဂါညစကဝိုင်းနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်ရုရှားပေါ်မှာချမှတ်ထားတဲ့ပိတ်ဆို့အရေးယူတာကိုချိုးဖောက်ပြီးတော့ရုရှားကိုတရုတ်ကထောက်ခံပံ့ပိုးခဲ့ရင်အမေရိကန်အနေနဲ့အရေးယူဆောင်ရွက်မယ်လို့တရုတ်ကသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိနဲ့တရုတ်နိုင်ငံသားရေးရာကော်မရှင်ညွှန်ကြားရေးမှုတို့အီတလီနိုင်ငံရောမမြို့မှာတနင်္လာနေ့က9နာရီကြာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံအနေနဲ့ညှိနှိုင်းဆွေးနွေးတာကိုထောက်ခံပေမဲ့စကားပြောဆိုခြင်းအပြင်ပဋိပက္ခကိုယောနဲသွားစေတဲ့လက္ခဏာရုရှားကမပြသသေးဘူးလို့အင်ဖြူရောပြောရေးဆိုခွင့်ရှိသူဂျန်စာကီကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားကနေယူကရိန်းမြို့တွေကိုဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေတယ်လို့ရုရှားနဲ့ယူကရိန်းတို့ဟာအင်္ဂါနေ့မှာဆက်လက်ဆွေးနွေးကြဖို့ရှိပါတယ်။ယူကရိန်းကိုအရေးပေါ်စီးရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီ73.6 ဘီလီယံပေးရေးအစီအစဉ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာလက်မှတ်ထိုးဖို့စီစဉ်ထားပါတယ်ရှင်။မြန်မာ၊အာဖဂန်နစ္စတန်၊အာဖရိကတိုက်၊ဟေတီစတဲ့ကမ္ဘာတဝန်းကကပ်ဘေးနယ်ပြည်ပခါတွေမှာအမျိုးသမီးတွေဟာအကြီးအမားဆုံးပေးဆက်ရသူတွေဖြစ်ပြီးအခုယူကရိန်းအရေးဟာလည်းဒီစည်းရင်းမှာပါဝင်လာနေပြီလို့ကုလသမဂ္ဂအမျိုးသမီးအဖွဲ့အကြီးအကဲကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကနေလူခွေချိုးဖောက်မှုတွေကိုစနစ်တကျနဲ့ကြဲကြဲပြန့်ပြန့်တိုးပြီးတော့ကျူးလွန်နေတဲ့အတွက်အကြမ်းဖက်မှုရပ်တန့်သွားအောင်နိုင်ငံတကာအတိုင်းဝိုင်းကတိကျပြတ်သားတဲ့အရေးယူမှုတွေချက်ချင်းချမှတ်ဖို့လိုတဲ့အကြောင်းလူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကတောင်းဆိုလိုက်ပါတယ်။လူနေထူထပ်တဲ့နေရာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေသုံးပြီးတော့ရည်ရွယ်ချက်ရှိရှိနဲ့အရက်သားတွေကိုပြစ်ခတ်တိုက်ခိုက်နေတာတွေဟာစစ်ရာဇဝတ်မှုနဲ့ဒါမှမဟုတ်လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်း49ချိန်မြောက်ကုလသမဂ္ဂလူခွေကောင်စီပုံမှန်အစည်းအဝေးမှာအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲဖြည့်ရှင်းနိုင်ရေးရနိုင်သမျှနည်းလမ်းနဲ့ကူညီပေးရအပါဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအကြီးအကျယ်ဆက်ပြီးတော့ကျူးလွန်နေတဲ့သူတွေကိုနိုင်ငံတကာလူခွင့်ရေးဥပဒေနဲ့အညီအရေးယူနိုင်မှုနိုင်ငံတကာအတိုင်းဝိုင်းကိုကော်မရှင်နာမင်းကြီးကတောင်းဆိုလိုက်တာဖြစ်ပါတယ်ရှင်။မတ်လ15ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ပါရှင်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ Justin Twist တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြကြပါစေရှင်
This program has come to you from the Voice of America, Washington.